Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် American ပြည်တော်စု Washington DC မြို့တော် VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ23ရက်နေ့တောက်ချာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ24.50-51လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တောတာရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုကိုစုံမိုးကျော်နဲ့အတူပြောပြမှာပါဒီမိနစ်နားဆင်ရမယ့်အထဲမှာတော့ယူကရိန်းရဲ့ကုလလုံခြုံရေးကောင်စီမှဆွေးနွေးကြတဲ့သတင်းရိုဟင်ဂျာတွေလူသားချင်းစာနာမှုဆိုင်ရာအကူအညီဖြစ်တဲ့အမေရိကန်ကနောက်ထပ်ဒေါ်လာတန်190ကျော်ပေးမဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြမှာပါခင်ဗျာ
ကောင်းပါပြီရှင်စစ်ကောင်စီလုံးမဲ့ရွေးကောက်ပွဲဟာအတူအယောင်ဖြစ်မယ်လို့ကုလလူခွင့်ရေးအထူးကိုယ်စားလှယ်ကသတိပေးပါတယ်
It's not going to be an election. It is a fraud. Is it? It is.
မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Thomas Andrew ပါရှင်မကြာခင်မှာအပြည့်အစုံနားဆင်ကြရပါမယ်။ကင်းပြင်းနေတဲ့စကိုင်းတိုင်းအတွင်းကစစ်ရေးအခြေအနေတဘာဝဘေးဒဏ်နဲ့အရေးမြန်မာတို့ဆောင်ရွက်ရှောင်ရံတို့ကိုလည်းတင်ပြပေးပါမယ်။နောက်ပိုင်းမှာတော့မြန်မာရေးသုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုရေဆုံးတော့ထိတ်တက်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစုံမှုကျော်တို့ပြောပြပေးကြပါဦးရှင်။
ယူကရိန်းမှာနျူကလ িয়ার စစ်ဖြစ်မဲ့အရေးပြောဆိုနေတာဟာလုံးဝလက်ခံနိုင်စရာမရှိကြောင်းနဲ့ရုရှားထိန်းချုပ်ရာဒေသတွေမှာလူမှုစံနာခံယူမဲ့အစီအစဉ်အားလည်းကုလသမဂ္ဂဘရင်ညင်နဲ့နိုင်ငံတကာဥပဒေကိုချိုးဖောက်ပြီးလက်အောက်ခံဖြစ်သွတ်သွင်းတဲ့လုပ်ရတာဖြစ်လိမ့်မယ်လို့ကုလသမဂ္ဂအကြီးအကဲကလူညွန်ရေးကောင်စီကိုပြောလိုက်ပါတယ်။အရင်ကစဉ်အောင်မစဉ်းစားဘူးတဲ့နျူကလ িয়ার စစ်ဖြစ်မဲ့အရေးဟာအခုခါဆွေးနွေးစရာကိစ္စဖြစ်လာနေတာလက်ခံနိုင်စရာမရှိကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတာစ်ကကြာသပတေးနေ့လူညွန်ရေးကောင်စီစည်းဝေးမှာပြောဆိုခဲ့တာပါ။ယူကရိန်းနဲ့ချင်းချောင်းမှုတွေယူကရိန်းစစ်ပွဲကစိုးရတဲ့လူရည်တွေရက်တန်အောင်ရုရှားကိုတောင်းဆိုရဖို့အမေရိကန်ကလည်းလူညွန်ရေးကောင်စီမှာတိုက်တွန်းတော်ပါတယ်။အမေရိကန်ရုရှားနဲ့ယူကရိန်းနိုင်ငံတွေကထိတ်တန့်တန်တမာနေလူညွန်ရေးကောင်စီစည်းဝေးကိုတက်ခတ်ကြရပေမဲ့လူချင်းတော့မဆုံးကြပါဘူး။နိုင်ငံတကာခေါင်းဆောင်တွေတယောက်ကျတဲ့ကုလသမဂ္ဂအထွေထွေညီလာခံကျင်းပနေချိန်မှာပဲယူကရိန်းစစ်ပွဲမှာထူးခြားတဲ့အပြောင်းလဲတွေလည်းပေါ်ပေါက်နေတာပါ။ဒုတိယကမ္ဘာစစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်ရုရှားကအရန်တက်တွေခေါ်ယူထားသလိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့ရုရှားနိုင်ငံကတိုင်းပြည်ကိုချင်းချောက်မှုတွေကိုကာကွယ်ဖို့နီလန်ပေါင်းစုံသုံးမယ်လို့လည်းချင်းချောက်ထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတော့အစဉ်အချိန်မဲ့နျူကလ িয়ার နဲ့ချင်းချောက်မှုတွေရပ်ဖို့လူညုံရေးကောင်စီဖွဲ့ဝင်တွေရှင်းရှင်းလင်းလင်းသတင်းစကားပါကြဖို့ပြောဆိုနေတာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးပြောနေတဲ့အချိန်မှာရှိမနေခဲ့တဲ့ရုရှားနိုင်ငံရဲ့ဝန်ကြီးစာကေးလက်ဗရော့ကတော့နျူကလ িয়ার နဲ့အရန်တက်တွေခေါ်ယူတဲ့ကိစ္စနဲ့ပတ်သက်ပြီးပြောဆိုတာမျိုးမရှိခဲ့ပဲယူကရိန်းရှေ့ပိုင်းကရုရှားစကားပြောသူတွေပေါ်ဖိနှိပ်မှုတွေရှိနေတဲ့အကြောင်းပြောဆိုသွားပါတယ
်ယူကရိန်းစစ်ပွဲမှာယူကရိန်းစစ်ပွဲအတွက်ရုရှားမှာစစ်တပ်အရန်အင်အားတွေကိုတစိမ့်တစ်ပိုင်းစုစည်းဖို့ရုရှားသမ္မတဗလာဒီမာပူတင်ကအမိန့်ထုတ်ပြန်လိုက်ပြီးနောက်ရုရှားနိုင်ငံသားအများအပြားဟာတိုင်းပြည်ကနေထွက်ခွာဖို့တကြောင်သွားလင်းလက်မှတ်တွေကိုအလူအရဲဝယ်ယူနေကြပါတယ်။ကနဦးနေနဲ့စစ်သား3သိန်းထိစုသွားမယ်လို့ရုရှားကာကွယ်ရေးဝန်ကြီးစာဂေးရှိုင်ကိုကရုံးမြင့်တိုင်ကနေပြောဆိုခဲ့ပါတယ်။လင်းလက်မှတ်ဈေးတွေဟာခေါင်ခိုက်တဲ့အထိမြင့်တက်သွားပြီးနေဇတ်ထွက်ခွာခွင့်တွေပိတ်မှနဲ့သမရဘူတင်အနေနဲ့အရန်အင်အားတွေကိုအပြည့်အဝစုစည်းဖို့အမိန့်ထုတ်မှာကိုစိုးရိမ်နေကြပါတယ်။ဥရောပသမဂ္ဂလေကြောင်းလိုင်းတွေဟာပိတ်ဆို့အရေးယူမှုကြောင့်ပြန်တန်းခြင်းမရှိတော့ပေမဲ့ဆာဗီးယားလေကြောင်းလိုင်းတစ်လိုက်ပဲဆက်လက်ပြန်တန်းနေပါတယ်။ဒါအပြင်တူရကီလေကြောင်းလိုင်းလည်းဆက်လက်ပြန်တန်းနေပါတယ်။မော်စကိုကနေဆာဗီးယားမြို့တော်ဘဲလ်ဂိတ်ကိုပြန်တန်းတဲ့လေယာဉ်လက်မှတ်တွေဟာနောက်ရက်အတော်များများအထိရောင်းကုန်နေပြီဖြစ်ပါတယ်။မော်စကိုကနေအစ္စတန်ဘူးနဲ့ဒူဘိုင်းတို့လိုနေရာကိုယူယူဒန်တကြောင်သောလေယာဉ်လက်မှတ်တစ်စောင်ကိုဒေါ်လာ9,100ကျော်အထိဈေးပေါက်နေပါတယ်။ဘဲဂိတ်အခြေစိုက်စစ်ဆန့်ရေးအဖွဲ့ပြောဆိုချက်အရရုရှားကနေဆာဗီးယားမြို့တော်ဘဲဂိတ်ကိုအောက်တိုဘာလအထိလေယာဉ်လက်မှတ်မရှိတော့ဘူးလို့ပြောဆိုထားပါတယ်။ဒါအပြင်တူရကီ၊ဂျော်ဂျီယာနဲ့အာမေးနီးယားကိုသွားတဲ့လက်မှတ်တွေလည်းရောင်းကုန်ထားပြီလို့ပြောဆိုထားပါတယ်
။မြန်မာနိုင်ငံနဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်ပြည်တွင်းပြည်ပကရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဖြစ်နောက်ထပ်ဒေါ်လာတန်190ကျော်ပေးမယ့်အကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။အခုပေးမယ့်အကူအညီနဲ့ဆိုရင်ရိုဟင်ဂျာ9,400ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့2019ခုနှစ်ဩဂုတ်လကစလို့အမေရိကန်ကထောက်ပံ့နေတာ1.6 ဘီလီယံနီးပါးရှိနေပြီလို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကြာသပတေးနေ့ထုတ်ပြန်ချက်မှာပြောဆိုထားတာပါအကူအညီပေးမဲ့အထက်ကဒေါ်လာ93သန်းကျော်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတဆင့်ပေးမှာဖြစ်ပြီး89သန်းကျော်ကိုအမေရိကန်နိုင်ငံကအကူအညီပေး ရေးအေဂျင်စီ USAID ကတစင်ပေးမှဖြစ်တဲ့အကြောင်းလည်းပြောပါရယ်။ကုညီပေးမဲ့ထဲက138သန်းနီးပါးကိုလူမျိုးလုံးရှင်းလင်းမှုနဲ့လူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလူမျိုးပြောင်းရှင်းလင်းမှုတွေကနေအသက်မသေလူမျိုးလာသူတွေပါဝင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်94,000ကျော်နဲ့အင်းရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကဒေသခံလူမှုအသံဝင်တွေသုံးဆွဲသွားမှာဖြစ်ကြောင်းလည်းဝန်ကြီးပလင်ကင်ကကြေညာချက်မှာပြောဆိုထားပါမြန်မာနာမည်နဲ့စစ်တပ်ကတော့လူမျိုးတွောင်းရှင်းလင်းမှုလုပ်ခဲ့တယ်ဆိုတော့ဆွဆွဲချက်တွေကိုညှင်းဆန်ထားပြီးရိုဟင်ဂျာဆွေးရောက်တွေရဲ့တက်ခိုက်မှုကိုတုံ့ပြန်တဲ့နည်းမျဉ်းရှင်းလင်းတဲ့စစ်စင်ရေးတွေဖြစ်နေပြောဆိုထားပါတယ်ဝန်ကြီးပလင်ကင်ကတော့မြန်မာနိုင်ငံကအကြမ်းဖက်မှုတန်ခံရသူတွေနဲ့နေရဲဆွန့်ခွာသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်မှုတွေအားပေးကူညီမှုတွေနိုင်ငံတကာကအရှိန်မြင့်ညကိုလည်းတိုက်တွန်းခဲ့တာပါဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကလည်းရိုဟင်ဂျာဒုက္ခသည်တွေအတွက်ရန်ပုံငွေဒေါ်လာတန်း1000လောက်ရနိုင်မှုမျှော်လင့်ထားတဲ့အကြောင်းမေလမှာကျင်းပတဲ့အလှူရှင်စည်းဝေးမှာပြောဆိုထားပါတယ်ခင်ဗျာ
စကိုင်းတိုင်းလေရကုံကျွရကစာတင်ချောင်းပေါ်လေချောင်းပစ်ခတ်မှုမှာကလင်းငယ်12ဦးသေဆုံးခဲ့တဲ့ဆိုတာမဟုတ်ဘူးလို့စစ်ကောင်စီဘက်ကညွှန်ဆိုပါတယ်ဒီပရင်မျိုးနဲ့လေရကုံရွာကစာတင်ချောင်းပေါ်မြန်မာစစ်တပ်ရဲ့လေချောင်းတိုက်ခိုက်မှုမှာကလင်းငယ်12ဦးအပါအဝင်လူ13ဦးသေဆုံးခဲ့တဲ့အကြောင်း UNICEF အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတင်တဲ့လူအခွင့်အဖွဲ့တွေကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းရဲ့ထုတ်ပြန်ချက်တွေဟာမှားယွင်းနေပြီးကလေးငယ်17ယောက်တည်ဆုံးတယ်ဆိုတာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA မြန်မာပိုင်းကိုပြောဆိုခဲ့ပေမဲ့ကလေးငယ်တည်ဆုံးတဲ့အရေးအတွက်အထူးကြကိုတော့ပြောကြားခဲ့ခြင်းမရှိပါဘူး
။ဒီပြင်အခြေအနေမှလည်းကိုမဆုံးသားမဲ့နဲ့တရင်ထုတ်ပြန်ခဲ့တာရှိတယ်။ဒီနိုင်ငံတော်အစိုးရနဲ့တရားဝင်ဆက်ဆံနေတဲ့သူတို့နဲ့ဆက်ဆံနေတဲ့ဝန်ကြီးဌာနတွေကိုမေးမြန်းတာတို့ဆုံးသားတာတို့လုပ်ပြီးမှကျွန်တော်ထုတ်ပြန်တင်တယ်လို့ပဲကျွန်တော်ပြောချင်ပါတယ်။
KIO နဲ့ PDS အဖွဲ့တွေကအရတားတွေကိုလူသားတိုင်းဖြစ်အသုံးချနေတာကြောင့်တိုက်ခိုက်မှုတွင်အရတားတွေထိခိုက်ခဲ့တာလို့ဗိုလ်ချုပ်ဇော်မင်းထွန်းကဆိုပါတယ်။ကလေးငယ်တွေစာတင်နေချိန်လေကြောင်းကနေပစ်ခတ်ခဲ့တဲ့အတွက်ကလေးငယ်9ဦးထက်မနည်းသေဆုံးခဲ့တယ်လို့အဲ့ဒီဒေသမှာရှိနေသူတွေက VOA ကိုအစောပိုင်းမေးမြန်းချက်တွေမှာပြောကြားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာစာတင်ကြောင်းတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ရာဇဝတ်မှုအဖြစ်လူ့အခွင့်အရေးအဖွဲ့တွေဘက်ကရှုံချပြောဆိုပါတယ်။ကုလသမဂ္ဂတွင်ရေးမှူးချုပ်ကတော့မြန်မာနိုင်ငံအတွင်းမှာနိုင်ငံတကာရာဇဝတ်မှုကျူးလွန်နေသူတွေအနေနဲ့တာဝန်ခံရမယ်လို့ပြောဆိုထားပြီးစာတင်ကြောင်းတွေနဲ့ဆေးရုံတွေအပေါ်တိုက်ခိုက်မှုဟာဆိုရင်လူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုပြောင်ပြောင်တင်းတင်းချုပ်ဖောက်တာဖြစ်တယ်လို့ပြောဆိုထားပါတယ်
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီထိ524 kHz 12.13 MHz kHz 8433 kHz 5859 kHz 5859 နဲ့19 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တမမြန်မာဘာသာအစီအစဉ်ရဲ့တောက်ချာနေမနက်ခင်းသတင်းတွေကိုနားဆင်နေရတာပါအမျိုးသမီးတွေရက်ဖက်ဖွဲ့စည်းတွေကတက်ကြွလို့ရှာသူတွေငင်းချမ်းစွာဆန္ဒပြသူတွေရဲ့အခွင့်အရေးတွေကိုချိုးဖောက်မှုနဲ့ယူရန်လူမျိုးရေးတပ်ဖွဲ့ဝင်9ယောက်ကိုအမေရိကန်ဗန်နိုင်ဝန်ကြီးဌာနကပိတ်ဆို့တံခတ်မှုအသစ်တွေချမှတ်လိုက်ပါတယ်။တံခတ်မှုအသစ်မှာတော့ယူရန်နိုင်ငံကကိုချင်းသိက္ခာထင်းသိမ်းရေးရက်တပ်ဖွဲ့အကြီးအကဲမိုဟာမက်ရိုစတာမီချက်မာကာချီနဲ့တည်ရန်မျိုးတော်ဆရာဒါရိုက်တာဟတ်ချ်အာမက်မီယာဇာယီတို့ပြုတ်ကိုပြစ်မှတ်ထားအရေးယူခဲ့တာပါမီယာဇာယီကိုတော့ရတက်ဘက်ကဖမ်းဆီးထားစင်မှာအီရန်မျိုးသမီးမာရှာအမီနီတီဆုံးမှုတွေဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ရကယာရူးကအနာပေးထားတယ်လို့လည်းသတင်းတွေထွက်နေပါတယ်အသက်22နှစ်အရွယ်အမီနီယာစီးကဲနဲ့အညီခေါင်းစီးပေါ်မှာမချုံလို့ဆိုတော့ဆွဆွဲချင်းနဲ့ဖမ်းဆီးခံခဲ့ရပြီးညှဉ်းပန်းနှိပ်စက်ခံခဲ့ရတယ်လို့ဆိုတော့တီရန်မျိုးတော်ကရဲချုပ်မှာ၃ညနေခဲ့ရပြီးတော့စတင်မလာ၁၆ရက်နေ့ကဆေးရုံမှာသေဆုံးသွားတာဖြစ်ပါတယ်အမေရိကန်ကတန်ခတ်လိုက်တဲ့သူတွေဟာငင်းချက်စွာဆန္ဒပြသူတွေအီရန်ရက်ဖက်ဖွဲ့စည်းတွေကအဖွဲ့ဝင်တွေနိုင်ငံရေးတိုက်ခန်းတွေအမျိုးသမီးခွင့်ရေးလှုပ်ရှားသူတွေအီရန်နိုင်ငံကဘာဟီဘာသာဝင်တွေပေါ်အကြမ်းဖက်ဖိနှိပ်မှုတွေမကြာခဏကျူးလွန်နေတဲ့အဖွဲ့စည်းတွေကိုကြီးကြပ်သူတွေဖြစ်တယ်လို့လည်းအမေရိကန်ဗန်နိုင်ဝန်ကြီးဌာနကြေညာချက်မှာပြောဆိုထားပါတယ်
အီရန်နိုင်ငံမှာအသက်22နှစ်အရွယ်အမျိုးသမီးငယ်တဦးရဲဖမ်းဆီးထားခြင်းသေဆုံးခဲ့တာကြောင့်မကျေနပ်တဲ့အတွက်ပြီးခဲ့တဲ့ရက်သက်တက်ပိုင်းအကုံပိုင်းကစတင်ပြီးဆန္ဒပြပွဲတွေဖြစ်ပေါ်နေရကရဲနဲ့ဆန္ဒပြသူတွေအကြအထီးကရုံးတွေဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံး6ဦးသေဆုံးခဲ့ကြောင်းကြာသာပတင်းနေ့မှာအီရန်အစိုးရထိန်းချုပ်ထားတဲ့သတင်းဌာနကိုအခြေခံပြီး AP သတင်းကဖော်ပြခဲ့ပါတယ် လွန်ခဲ့တဲ့လပိုင်းကအစ္စလာမစ်ဝစ်စုံကောင်းစီပေါ်ဝါမွေးစင်တဲ့အတွက်ဖမ်းဆီးခံခဲ့ရပြီးရဲချုပ်ခန်းတွင်အသက်22နှစ်အရွယ်အမျိုးသမီးငယ်မာရှာအမနီသေဆုံးခဲ့ရတဲ့အတွက်မကျေနပ်တာကြောင့်ဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပွားနေပြီးမြို့ပေါင်းတဒါဇင်ပကဆန္ဒပြပွဲတွေဖြစ်ပေါ်နေတဲ့ဆိုတဲ့သတင်းတွေထွက်နေပါတယ်။ဒါပေမဲ့လည်းရှင်းရှင်းလင်းလင်းတော့မသိရသေးပါဘူး။ဆန္ဒပြပွဲတွေဆက်လက်ပြီးမပြန်ပွားအောင်တားဆီးတဲ့အနေနဲ့အီရန်ရဲ့အကြီးဆုံးဆက်သွယ်ရေးကုမ္ပဏီကအင်တာနက်နဲ့မိုဘိုင်းဆက်သွယ်ရေးတွေကိုကြာသပတင်းလေးမှာထပ်မံဖြတ်တောက်ထားတယ်လို့2019နှစ်ကတည်းကအင်တာနက်ကိုစောင့်ကြည့်နေတဲ့ NetBlock အဖွဲ့ကပြောဆိုပါတယ်။အီရန်အစိုးရသတင်းဌာနကတော့တေဆုံးသူ18ယောက်အထိရှိနိုင်တယ်လို့ပြောဆိုပေမဲ့ဒီအချက်လက်ဘယ်လိုရရှိတယ်ဆိုတာကိုတော့မပြောပါဘူး။ဆန္ဒပြပွဲတွေကအီရန်နိုင်ငံမှာနေ့အတော်တော်ကြာကြာအတွင်းအကြီးဆုံးဖြစ်ခဲ့တာပါ။အီရန်အစိုးရသတင်းဌာနရဲ့ပြောဆိုချက်အရတော့မြို့တော်တကီတန်အပါအဝင်မြို့ပေါင်း13မြို့မှာဆန္ဒပြပွဲတွေဖြစ်နေတယ်လို့သိရပါဗျ
။ဗြိတိန်ပြည်မှာဒုတိယမြောက်အဲလစ်ဘက်ခွဲလွန်သွားတဲ့အတွက်ဩစတြေးလျနိုင်ငံမှာနိုင်ငံတော်ဝန်ထမ်းကြီးထိမ့်မှတ်နေတတ်မှတ်ကျင်းပနေချိန်မှာပဲဘီရင်နဲ့ကိုလိုနီစနစ်ရဲ့စိုးမိုးတွေကိုဌာနေတိုင်းရင်းသားတွေကန့်ကွက်ဆန္ဒပြကြပါဗျ။စီမင်းခန့်ပြင်းစနစ်ရဩစတြေးလျကိုအုပ်ချုပ်ခဲ့တဲ့ပြည်မှာကြီးအဲလစ်ဘက်ရဲ့ဆွမ်းဆောင်မှုတွေကိုဝန်ကြီးချုပ်အန်တိုနီအယ်ပင်နစ်ကကြာသပတင်းနေ့ကင်မရာမျိုးကအခမ်းအနားမှာချီချူပြောကြားတဲ့အချိန်နဲ့ဘရင်စနစ်ဖြစ်တဲ့ဆန္ဒပြပွဲတွေလည်းနိုင်ငံအနှံ့မှာပို့ပေါင်းနေတာဖြစ်ပါတယ်
။ဩစတြေးလျနိုင်ငံအနီးတက်စ်မေးနီးယားကျွန်းသဲတောင်ပြင်ပေါ်မှာတောင်တင်နေတဲ့ဝေလာငါအကောင်200လောက်တည်ဆုံးခဲ့တယ်လို့ဩစတြေးလျအနောက်ဘက်ကျန်းကတာဝန်ရှိသူတွေကကြာသပတင်းနေ့မှာထုတ်ပေါ်ပြောဆိုပါတယ်။ Pilot Wave ခေါ်လမ်းပြဝေလာငါတွေဟာဗိုလ်တပ်ဦးနေကသမုဒ္ဒရာတွေကတက်စ်မေးနီးယားကျွန်းရဲ့သဲတောင်ပြင်ကမ်းပေါ်မှာတောင်တင်နေကြတာဖြစ်ပြီးကယ်ဆယ်ရေးသမားတွေကအသက်ရှင်နေသေးတဲ့ဝေလာငါ32ကောင်ကိုကယ်တင်ဖို့ကြိုးပမ်းနေပါတယ်။တက်စ်မေးနီးယားတော်ရိုင်းဒရိတ်ဆန်ထင်းသိမ်းရေးဌာနကပြောဆိုရမှာတော့ကယ်ဆယ်ရေးသမားတွေကဝေလာငါတွေကိုသမုဒ္ဒရာတွင်ပြန်လည်တွန်းချနိုင်မှုကြိုးပမ်းပေမဲ့ဝေလာငါတွေဟာတန်နဲ့ချီပြီးလေးပြီးများပြားလွန်းတဲ့အတွက်မနိုင်မနှင်းဖြစ်နေတယ်လို့ပြောဆိုပါတယ်။ Pilot Wave လမ်းပြဝေလာငါအမျိုးအစားဟာလပိုင်းအကြီးစားအမျိုးနဲ့ဖြစ်ပြီးပေ20ကျော်လောက်ကြီးထွားနိုင်ပြီးအလေးချိန်3တန်လောက်အထိကြီးလင့်နိုင်ပါတယ်။ဒီငါအမျိုးအစားတွေဟာအန်ဒီယံမပြတ်တပ်ပဲယဉ်ပါပြီးအသိဉာဏ်ရှိတဲ့ငါအမျိုးအစားတွေဖြစ်ပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစုံမှုကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါစစ်ကောင်စီကစီစဉ်နေတဲ့ရွေးကောက်ပွဲကလိန်ညာမှုသာဖြစ်လာမယ်လို့မြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုလိုက်ပြီးစစ်ကောင်စီကိုတရားဝင်ဖြစ်စေမဲ့ထောက်ပံ့မှုမျိုးတွေမလုပ်ကြဖို့လဲနိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်နားဆင်ပါရှင်
It's not going to be an election. It is a fraud.
ရွေးကောက်ပွဲဖြစ်လာမှာမဟုတ်ပါဘူး။ဒါဟာလိန်လည်မှုပါ။လွတ်လပ်မျှတတဲ့ရွေးကောက်ပွဲတစ်ခုရှိလာမယ်လို့ကဘာကယူဆလာအောင်လှည့်ပြားဖို့ကြံစည်မှုဖြစ်ပါတယ်။အတိုက်ခံတွေကိုဖမ်းဆီးနှိပ်စက်ပြီးတပ်ဖြတ်နေတဲ့နေရာမှာလွတ်လပ်မျှတတဲ့ရွေးကောက်ပွဲမရှိနိုင်ပါဘူး။ဒါကမြန်မာနိုင်ငံမှာလက်တလောအမှန်တကယ်ဖြစ်နေတဲ့ကိစ္စပါ။စစ်ကောင်စီကအာဏာသုံးပြီးတရားလွန်ကြမ်းကြုတ်ရက်စက်တဲ့လုပ်ရက်တွေသာရှိတဲ့အခြေအနေမှာလွတ်လပ်မျှတာတဲ့ရွေးကောက်ပွဲတစ်ခုရှိလာနိုင်မယ်လို့ဘယ်လို့မှတွေးရလို့မရပါဘူ
းမြန်မာလူခွေရဆရာကုလသမဂ္ဂအထူးကိုယ်စားလှယ်ထောမတ်အင်ဒရူးစ်ကစက်တင်ဘာလ22ရက်နေ့ကြာသပတေးနေ့မှာပြောဆိုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလအတွင်းနိုင်ငံတော်အရေးပေါ်အခြေအနေကြေညာပြီးအာဏာသိမ်းခဲ့တဲ့စစ်တပ်က2023ခုနှစ်ဩဂုတ်လမှာရွေးကောက်ပွဲတွေကျင်းပဖို့စီစဉ်ထားတာပါစစ်ကောင်စီကိုတရားဝင်ဖြစ်စေရေးနိုင်ငံတွေကမလုပ်ကြဘူးလေကုလသမဂ္ဂအထူးကိုယ်စားလှယ် Induce ကပြောပါတယ
် What is very important in my mind is that countries of the world don't fall into the trap
အရေးကြီးဆုံးကတော့ကမ္ဘာနိုင်ငံတွေအနေနဲ့လိန်လယ်လှည့်ပြားမှုတေချာပေါက်ဖြစ်သွားစေနိုင်တဲ့ပံ့ပိုးမှုတွေထောက်ပံ့မှုတွေလုပ်ဖို့ကြိုးစားကြရင်လှည့်ကွက်တဲ့ဝင်မသွားကြဖို့ဖြစ်ပါတယ်ဒီလိုလှုပ်ပေးကြမယ်ဆိုရင်တော့အခြေအနေတွေကိုပို့ပြီးစိုးရွားသွားအောင်လုပ်နေတာသာဖြစ်ပါတယ်
။ဒါအပြင်ရွေးကောက်ပွဲကိုတရားဝင်တရားဖြစ်သွားစေလိမ့်မယ်လို့လည်းကုလသမဂ္ဂအထူးကိုယ်စားလှယ်ကထပ်လောင်းပြောပါတယ်။စစ်ကောင်စီကဖွဲ့ထားတဲ့ရွေးကောက်ပွဲကော်မရှင်ကတော့စည်ရင်းပိတ်အချိုးကျကိုစားပြုစနစ်နဲ့ရွေးကောက်ပွဲကျင့်ပါမယ်လို့ပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံရေးပါတီ62ခုနဲ့ရွေးကောက်ပွဲကော်မရှင်က6ချိန်တွေ့ဆုံဆွေးနွေးပြီးနောက်ပါတီကိုအဓိကထားရွေးချယ်မဲ့စည်ရင်းပိတ်အချိုးကျကိုစားပြုစနစ်သုံးဖို့ဆုံးဖြတ်တာဖြစ်ကြောင်းလည်းပြောပါတယ်။ရွေးကောက်ပွဲကော်မရှင်ကဦးစီးချင်းပတ်ခဲ့တဲ့ PR စနစ်ပြောင်းရေးဆွေးနွေးပွဲတွေမှာနိုင်ငံရေးပါတီ62ပါတီရွေးကောက်ခံကိုယ်စားလှယ်တရားကျော်ပါတယ်လို့သတင်းတွေထုတ်ပြန်ခဲ့ပေမဲ့ ခေါင်းဆောင်နေဖမ်းဆီးခံထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတိုင်းရင်းသားပါတီတွေထဲမှာအင်အားကြီးတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အပြင်တချို့တိုင်းရင်းသားပါတီတွေတက်ရောက်ခြင်းမရှိခဲ့ပါဘူးရှင်။တစ်ဆက်တည်းမှာပဲဆီယနာတိတ်မှုနောက်ပိုင်းဆက်ဆက်ပေါ်ပေါက်လာတဲ့တိုက်ပွဲတွေအခြေအနေကိုလည်းတင်ပြပေးပါမယ်။ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကကော့ဂရိတ်မြို့နယ်တွင်မှရှိတဲ့စစ်ကောင်စီရဲ့ခမာယာ990ကျိတ်စခန်းကိုသိမ်းပိုက်လိုက်ပါတယ်။ KNU တပ်မဟာ3ထင်းချုံရညောင်လေးပင် KI မှာတော့စက်တင်ဘာလ21ရက်နေ့မှာစစ်ကောင်စီကဘုံကျဲတိုက်ခိုက်ပါတယ်။မအီအီမှာသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်တွင်မှစစ်ကောင်စီတပ်ကရင်မျိုးသားလူမျိုးရေးတပ်နဲ့ဒေါနာစစ်ကြောင်း SOG ပူးပေါင်းတပ်ဖွဲ့တို့ဟာကော့ဂရိတ်မြို့နယ်ထဲမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီရဲ့စခန်းကြီးတစ်ခုဖြစ်တဲ့ခမရ990ကျိတ်စခန်းကိုသိမ်းပိုက်ခဲ့ကြောင်းကရင်မျိုးသားအစည်းအရုံးရဲ့သတင်းနဲ့ပြန်ကြားရေးဌာနဒုတိယတာဝန်ခံစောရွာခွေဒူးကအခုလိုပြောပြပါဗျ။အဲ
21ရက်နေ့ကကျွန်တော်ဒီအကော့ဂရိတ်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းတစ်ခုပေါ့ကျိတ်စခန်းလို့ခေါ်တယ်ဗောနော်။အဲမနေ့ကကျွန်တော် KNL တိုင်းဆက်ရှိတဲ့ဒေါနာစုကြောင့်ပူပေါင်းမှုတွေကြောင့်တက်ခက်တင်းယူပါဘောနော်အဲစခန်းတစ်ခုလုံးတော့ကျွန်တော်ဟိုတိတ်ပိုက်နိုင်တယ်နော်စခန်းကြီးကစပြင်းရရှိပြီဘောနော်ဒီဒေါနာတိတ်ကြတဲ့နောက်ပိုင်းလာ
စစ်လက်နက်တွေနဲ့လက်နက်ကြီးကြီးစံတွေတိတ်စီးမိခဲ့တယ်လို့စခန်းတိတ်တိုက်ပွဲမှာတော့စစ်ကောင်စီတပ်သား9ယောက်ကြာဆုံးပြီးဒဏ်ရာနဲ့ဖမ်းမိသူ2ဦးရှိခဲ့တယ်လို့လည်း KNU ကပြောပါတယ်ဒီကျိတ်စခန်းကိုအောက်ဂလာရှိရနေကစပြီးပိတ်ဆို့ပြီးရိတ်ခါဖြတ်ကတက်ခတ်ခဲ့တာကြောင့်စခန်းတစ်ခုလုံးကိုတိမ့်ပိုက်နိုင်ခဲ့တာဖြစ်တယ်လို့လဲကရင်မျိုးသားအစည်းအရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ဒီသတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတုံ့ပြန်တာမရှိသေးပါဘူးစက်တင်ဘာလ21ရက်နေ့မှာပဲ KNU တက်မှ3နယ်မြေမှာတော့စစ်ကောင်စီဘက်ကလေကြောင်းတက်ခတ်မှုတွေလုပ်သွားတာရှိတယ်လို့လဲပြောပါတယ
်မနေ့ကဟို21ရက်နေ့မှာတော့ဒီတစ်ခါအဲ့ဒီတက်လာတယ်ဗျာဒီတက်လာပြီးတော့ဒီပြီးရတော့ဒီအဲလေကန်တက်ကလောက်သွားတာပေါ့အခုလောလောဆယ်ကတော့စီကန်စီဒီတက်ဆထားတဲ့တချို့နေရာကတော့ဒီစီကန်စီကတော့လေကိုအသုံးပြုပြီးတော့ဒီစတာဒီစံရိခါကြလားပြီးတော့ရှိတယ်ဗျာ
စတင်မာလာ20ရက်နေ့တုန်းကလည်းကြောက်ကြီးမြို့နယ်တဲကိုလေရင်နှစင်းနဲ့လာရောက်ပြီးကျေးရွာတွေကိုလေရင်နဲ့သုံးချိန်လာရောက်ပစ်ခတ်ခဲ့ပါတယ်။တက်မှ3နယ်မြေညောင်လေးပင်ခရိုင်ထဲမှာလေကြောင်းတက်ခတ်မှုတွေနေ့စဉ်ဒီပါလုံနေတဲ့အတွက်ဒေသခံ2000ကျော်ဟာတောတောင်တွေထဲမှာပဲထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပြကြပါတယ်ရှင်
။စကိုင်းတိုင်းအတွက်မှာတော့စစ်ကောင်စီရဲ့နေမြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်ဒေသခံတွေထွက်ပြေးနေကြရပြီးစစ်ကောင်စီတပ်တွေကပိတ်ဆို့တားဆီးထားတာတွေကြောင့်ပါစိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်တဲ့အခြေအနေဖြစ်နေတယ်လို့စစ်ဘေးရှောင်ကြရတဲ့ဒေသခံတွေကပြောပါတယ်။ခင်ဦးမြို့နယ်မှာအနောက်ချမ်းမှာစစ်ကောင်စီစစ်ကြောင်းဝင်လာလို့ရွာပေါင်း6ရွာထက်မနည်းအင်ဂျင်2600နီးပါးလောက်ကဒေသခံတွေဘေးလွတ်ရောက်ကိုထွက်ပြေးနေကြရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုရဲမွန်တင်ပြထားပါတယ်ရှင်
။စကိုင်းတိုင်းကမြို့နယ်အတော်များများမှာစစ်တပ်ရဲ့အနေမြင့်ရှင်းလင်းစစ်ဆင်ရေးတွေကြောင့်ဒေသခံကျေးရွာတွေအတော်များများဘေးလွတ်ရောက်ကိုထွက်ပြေးနေရတဲ့အတွက်စိုက်ပျိုးရေးနဲ့စီးပွားရေးကိုကောင်းကောင်းမလုပ်နိုင်ကြတဲ့အခြေအနေတွေဖြစ်နေကြပါတယ်။စစ်ကောင်စီစစ်ကြောင်းတွေပြန်ထွက်သွားချိန်ရွာကိုပြန်ဝင်လာပေမဲ့စိုက်ပျိုးရေးရောစီးပွားရေးပါကောင်းကောင်းမလုပ်နိုင်တာကြောင့်ဒေသခံတွေစားဝတ်နေရေးအခက်အခဲဖြစ်ကြရတယ်လို့ဒေသခံတွေကပြောပါတယ်။စက်တင်ဘာ19ရက်နေ့ကစစ်ကောင်စီစစ်ကြောင်းတွေဝင်လာတာကြောင့်ခင်ဦးမြို့နယ်အနောက်ဖက်ခြမ်းကကျွော6ရွာလောက်ကဒေသခံတွေဘေးလွတ်ရာတောတွေကိုထွက်ပြေးတိမ်းရှောင်ခဲ့ရတဲ့အကြောင်းဒေသခံတွေကပြောပါတယ်။လက်ဧကတ်တချို့ကိုစိုက်ပျိုးလို့မရအောင်စစ်တပ်ဘက်ကပိတ်ထားတယ်လို့လည်းဒေသခံသူကပြောပြပါတယ်။
ဒီအခုမြေပြုတ်စုလို့ခေါ်တဲ့ဒေတာမှာဆိုလို့ရှိရင်ဒေက6000လောက်ရှိတာမှာ2000လောက်ပဲလောရတယ်ရှင်2000လောက်မလောရဘူးရှင်ကျွန်တော်တို့ရှင်တစ်ချက်ကတော့ဒီအခုဒီဟိုမူရတောက်ဆိုတော့ဒီမြောက်ကနေပြီးတော့ကာဘိုဆယ်တောက်မူရတောက်ကအဲနောက်မြောင်နားမှာဆိုရင်ခင်းဦးမြင့်နေတဲ့အနာဖက်ချမ်းကတမန်ကျော်ကျော်တမန်ခွဲလောက်ဝေးတဲ့ရွာမှာပြင်အောင်ဆိုရဲရွာကသူကမူဝေးမှာအဲမှာတက်ကဆွဲထားတဲ့ခါကျတော့သူကမူရကိုအကုန်လုံးအဲတက်ကဟာတွေကသူတို့ရဲ့ဒီကြမ်းမှာတက်ဆွဲထားတဲ့တည်းကသူကချင်းချက်လုပ်တဲ့ခါကြတော့သူတို့ကဘယ်ဒီမှာရေးပြီးဆိုရင်သူတို့ရဲ့တွားနန်းနာနန်းတွေမချောက်မှာတွေ့တာမို့မူးတွေကိုအကုန်လုံးရေးလာလို့ရှိရင်ဆာရေးမလာမဲ့တော့ပါတယ်သူတို့ရဲ့နားဖွဲ့မှာအဲတမားတဲ့ကြမ်းတက်ဆွဲထားတဲ့တက်နဲ့ လောကမဲ့ဒေတာတွေနေရာတွေကြတော့သူကလောပန်ခွင့်မရဘူးချင်
းစစ်တပ်တက်ဆွဲထားတဲ့နေရာနဲ့ရောက်သွားရင်ချင်းချောက်ပြစ်ခတ်ခံရတာဖမ်းဆီးခံရတာတွေရှိတာကြောင့်လဲဒေတာကန်တချို့ကြောက်လန့်ပြီးစိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်တာလို့ပြောပါရယ
်ကျမတို့ကြွဲတောင်းသားတွေကစာကြွဲဒီလိုမျိုးရွာနာဖက်မှာသူတို့နဲ့နီးရမရောက်ခင်သူတို့ကနေနေလဲကျမတို့ကဘာမှလုပ်ပိုင်စားဖို့မရှိတော့ပါဘူးရှင်မပြတ်စင်မပြတ်နဲ့လည်းလည်းကြည့်ရထူများပါချင
်းစက်တင်ဘာလ19ရက်နေ့မနေ့3နာရီလောက်ကရေဦးမြို့နယ်ဘက်ကနေခင်ဦးမြို့နယ်အနောက်ဘက်ချမ်းကိုစစ်တပ်အင်အား200ဝန်းကျင်လောက်နဲ့ဝင်လာတာလို့ဒေသခံတွေကပြောပါရယ်တာကရာကျွော်နဲ့ဂွေးကုန်းရွာကြားမှာတက်ဆွဲထားပြီးလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်တာတွေရှိတယ်လို့တာကရာကျွော်နဲ့ဘိုးကုန်းကျွော်တွေမှာနေအိမ်တချို့မီးရှို့ခံနေရတယ်လို့လည်းပြောပါရယ်တာကရာကျွော်ဟာဇူလိုင်လတုန်းကလည်းတခါမီးရှို့ခံခဲ့ရပြီးအင်ဂျီ60လောက်မီးလောင်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်စစ်စင်ရေးတွေမှာအရက်သားတွေရဲ့နေအိမ်တွေကိုမီးရှို့ဖျက်ဆီးရတွေမလုပ်ဘူးဆိုပြီးစစ်ကောင်စီဘက်ကတော့ညှင်းဆို့ထားပါရယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့သခိုင်းတိုင်းအတွင်းနေမြင့်ရှင်းလင်းရေးတွေတိုးလုံနေပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ဘေးရှောင်တွေထွက်ပြေးနေရတဲ့တဲ့ရင်တွေနဲ့ကျေးရွာတွေမီးရှို့ခံရတဲ့တဲ့ရင်တွေအရက်သားတွေထိခိုက်ဒဏ်ရာရတဲ့တဲ့ရင်တွေလည်းနေစဉ်လိုလိုထွက်ပေါ်နေပါတယ်ခင်ဗျာ
။အခုတော့ရာသီဥတုပြောင်းလဲမှုဆန်ရတဲ့ရင်ဆောင်မတစ်ပုဒ်ကိုတင်ပြပေးလိုပါတယ်။မိုးသည်ထန်စွာရွာသွင်းမှုတွေဟာလူသားတွေရဲ့လူရဲကြောင့်ပေါ်ပေါက်လာတဲ့ကမ္ဘာဥတုရာသီပြောင်းလဲမှုကြောင့်ဖြစ်လာရကြောင်းသိပ္ပံပညာရှင်တွေကအစဉ်တစိုက်ပြောဆိုထားပါတယ်။ဥရောပအာရှနဲ့အမေရိကတိုက်အလဲပိုင်းအပြင်အာဖရိကနဲ့ဩစတြေးလျမှာမိုးသည်ထန်ရွာသွင်းပြီးရေကြီးရေလျှံမှုတွေပေါ်ပေါက်နေတာကိုလည်းသတင်းမီဒီယာတွေမှာမပြတ်ဆိုသလိုတွေ့မြင်နေရပါတယ်။ရေကြီးရေလျှံမှုတွေကိုခုနှစ်ပိုင်းပိုကြုံတွေ့လာရတဲ့အထက်ပါကစ္စတန်နိုင်ငံမှာတော့လူပေါင်းသန်း30ကျော်ရေဘေးသင့်ခဲ့ရပြီးလူသားချင်းစာနာမှုဆိုင်ရာအကျက်တဲတွေနဲ့ရင်ဆိုင်နေရပါတယ်။တဘာဝဘေးဒဏ်တွေကျုံရတာချင်းအတူစီးရဲနွမ်းပါတဲ့တိုင်းပြည်တွေမှာတော့ပိုပြီးအထိနာချရသလိုနိုင်ငံတကာရဲ့အကူအညီတွေကိုအဓိကအားထားနေရပါတယ်။နန်းလောင်တင်ပြထားပါတယ်ရှင
်။ပါကစ္စတန်နိုင်ငံမှာပုံမှန်မဟုတ်ပဲမိုးသည်ထန်ရာကကြီးကြီးရေရှမ်းခဲတာကြောင့်လူရေ33တန်းထက်မနည်းရေဘေးတင့်ခဲ့ရပြီးအင်ချီတတန်းကျော်ပျက်စီးပြီးစာတင်ကြောင်းတွေကျမရဲ့အဆောက်အဦတွေနဲ့အရေးကြီးတဲ့လမ်းသဒါတွေလည်းပျက်စီးခဲ့ရပါတယ်။ပြီးခဲ့တဲ့ဇွန်လလလောက်ကစတင်ခဲ့တဲ့မိုးရာသီကာလအတွင်းဩဂုတ်လတလအထက်မှတင်ပုံမှန်ထက်သုံးဆပိုးပြီးတော့မိုးရွာသွန်းခဲ့ပြီးတော့တဟာ1962ခုနှစ်နောက်ပိုင်းအမှုအများဆုံးရွာသွန်းခဲ့တာဖြစ်ကြောင်းပြင်းထန်တဲ့ဥတုရာသီအရေးစောင့်ကြည့်လေ့လာနေတဲ့ World Weather Attribution WWA အဖွဲ့ကဖော်ပြပါတယ်။ရေပိတံအစိုးဆုံးကြုံခဲ့တဲ့နိုင်ငံတောင်ပိုင်း Since နဲ့ဘလူချီစတန်ဒေတာတွေမှာတလအတွင်းပုံမှန်ရွာသွန်းနေကြမိုးရေချိန်ထက်9ဆ8ဆလောက်ပိုးပြီးတော့မိုးရွာသွန်းခဲ့တာပါပါကစ္စတန်အစိုးရကဩဂုတ်လ25ရက်နေ့မှာရေပေါ်အခြေအနေထုတ်ပြန်ခဲ့ရပြီးတော့ဒီရေဘေးကြောင့်ပဲအင်ချေ 1.3 တန်းပျက်စီးခဲ့ရပြီးလူ 1,500 ထက်မနည်းသေဆုံးခဲ့ရကြောင်းပါကစ္စတန်အစိုးရနဲ့သတင်းမီဒီယာတွေမှာဖော်ပြကြပါတယ်ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ရဲ့ပါကစ္စတန်ရုံးလုပ်ငန်းအဖွဲ့အကြီးအကဲ Scott Fullery ကလည်းရေဘေးဒဏ်အခြေအနေကိုခုလိုရှင်းပြပါတယ
် Direct impact of floods. We're not worried about hundreds. Will it meet that figure? We're worried about thousands.
ထိခိုက်မှုကတော့အတော့ကိုကြီးပါတယ်။ပြည်နယ်၄ခုလောက်ရေဘေးတင်သွားတာပါ။ပါကစ္စတန်မှာကြုံခဲ့ရသမျှအဆိုးဆုံးသဘာဝဘေးဒဏ်တစ်ခုလည်းဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာကလေးတွေနဲ့အမျိုးသမီးတွေပို့ပြီးတော့ထိခိုက်ကြရပါတယ်လူပေါင်း33တန်းလောက်ရေဘေးတင့်ခဲ့ရတဲ့အတွက်လူအပ်ချက်ကတိတ်များပါတယ်ရေမိန်လာစနစ်ကျန်းမာရေးပညာရေးအကာအကွယ်စတဲ့အချက်အားလုံးရေဘေးတင့်ကလေးတွေစီရောက်အောင်လုပ်ပေးဖို့လိုပါတယ်ကျွန်တော်တို့လက်လန်းမမှီသေးတဲ့ကလေးတွေလည်းအတော်များများရှိနေပါသေးတယ
်ရေဘေးကြောင့်အပြည့်အစည်တန်ဖိုးကဒေါ်လာဘီလျံ30ဖိုးလောက်ရှိမယ်လို့ကနဦးခန့်မှန်းထားပေမဲ့တိကျက်ပျက်စီးမှုအတိုင်းတာကတိထက်မကအများနိုင်တဲ့အပြင်ရှေ့ဆက်ပြီးတော့စီးပွားရေးလုပ်ငန်းတွေအပေါ်မှာပါထိခိုက်နိုင်တယ်လို့ပညာရှင်တွေကတွက်ချက်ကြပါတယ်။ကမ္ဘာတယံဇာတရင်းမြစ်တွေနဲ့ဥရုယာသီအရေးစောင့်ကြည့်လေ့လာနေတဲ့ Washington အခြေစိုက် World Resources Institute ကဥဒုယာတီတန်ခါနိုင်ရေးလုပ်ငန်းအဖွဲ့ကောင်းဆောင် Rebecca Carter က VOA ကိုခုလိုပြောပါတယ
်။ The situation in Pakistan is indeed much more likely.to have occurred because of climate change. This is just a harbinger of what we can expect to see more of. You know, this a situation this devastating is
ဂျာဒီယူတို့ပြောင်းလဲမှုအကျိုးဆက်ကြောင့်ပါကစ္စတန်ရေဘေးဖြစ်လာရတာပါ2010ပြည်နှစ်တုန်းကလူ1000ကျော်သေဆုံးခဲ့ရတဲ့ပါကစ္စတန်ရေဘေးနဲ့တော့ခုဖြစ်ရက်ကမတူပါဘူးအဲ့ဒီတုန်းကတော့ဒီချိန်နဲ့မိုးသည်ထန်ရာကရေကြီးခဲ့တာမျိုးမဟုတ်ပါဘူးခုလိုသဘာဝဘေးဒဏ်ဖြစ်တဲ့ရေကြီးရေလျှမ်းမှုမျိုးတွေမဖြစ်အောင်ကြိုတင်ကာကွယ်လို့မရနိုင်ပါဘူး ဒါပေမဲ့လည်းရှိထားတဲ့သဘာဝဘေးနဲ့သတိပေးစနစ်မျိုးတွေမရှိတဲ့အတွက်လောက်ခံရတာပိုပြီးခက်ခဲစေပါတယ်။အာလီဝါနီသဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်မှုစနစ်တွေကဘာတဝံတိုးချဲ့တက်ဆင်ဖို့ကုလသမဂ္ဂကလည်းအကြံပြုနေပါတယ်။နိုင်ငံအတော်များများမှာအဲ့ဒီလိုစနစ်မျိုးတက်ဆင်ထားမယ်ဆိုရင်ထျောက်စွာလောက်ကင်ဆောင်ရွက်နိုင်မှာပါ။လူမှုအတိုင်းဝိုင်းအတော်များများမှာအဲ့ဒီစနစ်တွေရှိဖို့သတိပေးစနစ်နဲ့အကျွမ်းတဝင်ရှိဖို့ဘေးလွတ်ရာတိတ်ဆောင်နိုင်တဲ့နီလန်းတွေဖန်တီးထားဖို့လည်းလိုအပ်ပါတယ်
။လူလုံရက်တွေကြောင့်ဥတုရာသီပြောင်းလဲလာတဲ့အကျိုးဆက်အဖြစ်အခုလိုမိုးတဲထန်ခရရတာဟုတ်မဟုတ်နိုင်ငံဆောင်ကသိပ္ပံပညာရှင်တွေစုပေါင်းလှိလာခဲ့တာပါ။ပါကစ္စတန်နိုင်ငံကိုဖြတ်ကျော်စီးဆင်းနေတဲ့အင်ဒူမြေဝါမှာ160အတွင်းမိုးရွာသွန်းမှုပုံစံနဲ့ဆင်းစ်နဲ့ဘလူချစ်စတန်ဒေသမှာတော့ငားရက်တာမိုးရွာချင်းတွေကိုပါကစ္စတန်၊အိန္ဒိယ၊နယ်သာလန်၊ပြင်သစ်၊ဒိန်းမတ်၊တောင်အာဖရိက၊နယူးဇီလန်၊အမေရိကန်နဲ့ဗြိတိန်သိပ္ပံပညာရှင်တွေစုပေါင်းပြီးတော့နှစ်ပိုင်ခွဲလေ့လာခဲ့တာပါ။တဘာဝဘေးအန္တရာယ်ဆိုင်ရာစီမံဆောင်ရွက်နိုင်မှုမှာလည်းအားနည်းပြီးတော့မြစ်ကြောင်ထိန်းသိမ်းရေးစီမံခန့်ခွဲမှုစနစ်တွေအုံမင်းဟောင်းနွားနေတာကိုလည်းလေ့လာမှုမှာတွေ့ရှိခဲ့တာပါ။စီရင်နံပါတ်မှုနှုန်းမြင့်မားပြီးတော့လူမှုစီးပွားဆိုင်ရာအချက်အလက်တွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေစီးပွားရေးမရေရာမှုတွေရှိနေတာကြောင့်လဲတဘာဝဘေးအန္တရာယ်တန်းကိုအပြင်းထန်ကြုံရတာကိုပညာရှင်တွေလေ့လာတွေ့ရှိခဲ့တာပါကမ္ဘာပုံတွင်းမှု 13.2 ဒီဂရီဆယ်လ်ဆီယပ်တိုးလာတဲ့အတွေ့ဆင်းနဲ့ဘလူချစ်စတန်ဒေသမှာ9ရက်အတွင်းရွာတဲ့မိုးက85ရာခိုင်နှုန်းတိုးလာပြီးတော့အင်ဒုမြေဝါမှာတော့90ရာခိုင်နှုန်းတိုးလာပါတယ်ဒီလိုအခြေအနေအရနောက်မှလဲအလားတူမိုးတဲထမ်းတဲ့သဘောဖြစ်တယ်လို့သိပ္ပံပညာရှင်တွေကထောက်ပြပါတယ်ဆက်မှုထုံကားစကာလမတိုင်ခင်ကရှိခဲ့တဲ့ကမ္ဘာအပူချိန်တဲ့2ဒီဂရီဆယ်လ်ဆီယပ်တိုးလာမယ်ဆိုရင်တော့ဒီထက်မကတိတိတသားမိုးများလာနိုင်တယ်လို့လည်းပညာရှင်တွေကသတိပေးပါတယ်။ပါကစ္စတန်မိုးရွာသွန်းမှုလေ့လာတွေ့ရှိချက်တွေဟာဥတုရသည်ပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC အစိုးရခန်းစာတွေနဲ့လည်းကန့်ညီနေပါတယ်။ Since နဲ့ဘလူချစ်စတန်မှာရေးကြီးခဲ့တာက9ရက်အတွင်းရွာတဲ့မိုးကြောင့်ဖြစ်ပြီးတော့လူနေအဆောက်အုံလန်တရားနဲ့စိုက်ပျိုးမြေတွေပါရေပေးသိမ်းပြီးတော့ပျက်စီးခဲ့ရတာပါ။လူတွေလည်းရေကြောင်ဖြစ်တဲ့ယောဂဗျာပိနဲ့ရင်ဆိုင်ရနိုင်ခြင်းရှိနေပြီးကျွဲနှွားနဲ့တိုးလို့အိမ်မွေတရိတ်ဆန်ကောင်းရင်တင်းချီတေဆုံခဲ့ရတာပါဥတုရသည်ပြောင်းလဲမှုကြောင့်ပေါပောက်လာတဲ့သဘာဝဘေးအန္တရာယ်တွေနဲ့မပြတ်ဆိုသလိုကြုံနေရတဲ့မြန်မာနိုင်ငံမှာလည်းနေစဉ်မိုးရွာဒီရောက်တိုင်းရေကြီးရေရှမ်းမှုတွေနဲ့ကြုံနေရတာပါမြန်မာနိုင်ငံမှာလည်းအလားတူသဘာဝဘေးအန္တရာယ်မျိုးနဲ့ရင်ဆိုင်ရနိုင်ခြင်းရှိနေတယ်လို့ရီဘက်ကာကထောက်ပြပါတယ်
Yeah so that is indeed a very complicated situation I mean there isGood science that tells us, and a lot of examples that, you know, if resources like forests are, and there's a lot of deforestation,
it does make it a lot of forests. It does make it a lot of forests. And if you have a landslide forest, you can have a landslide forest. 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 So, if you have a landslide forest, you can have a landslide forest. You can have a landslide forest. You can have a landslide forest. You can have a landslide forest.ရင်နှုံမြောင်းစနစ်တွေပြုပြင်ဖို့အဲ့ဒီကဏ္ဍမှာရင်းနှီးမြှုပ်နှံဖို့မုန်တိုင်းလာရင်ခိုနိုင်တဲ့လုံခြုံတဲ့နေရာတွေဖန်တီးဖို့ဥပမာရွာတိုင်းမှာရှိတဲ့စာတင်ချောင်းတွေလိုနေရာတွေကိုတတ်မှတ်ထားတာမျိုးပေါ့ဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကရှုပ်ထွေးနေတဲ့အတွက်ရေရှည်အတွက်အဓိကထားစဉ်းစားရမှာပါပါကစ္စတန်လိုအဖြစ်မျိုးမြန်မာနိုင်ငံမှာလည်းပေါ်ပေါက်လာနိုင်တဲ့အတွက်ကိုယ့်အကူကိုပြီးစီမံထားရမှာပါအရေးချုပ်လာရင်တက်ကြီးရွယ်အိုတွေမတန်ဆွမ်းတွေကိုခေါ်သွားနိုင်မဲ့နေရာတွေရှာထားတာမရှိမဖြစ်လိုတဲ့ပစ္စည်းတွေယူနိုင်အောင်စသဖြင့်အခြေခံလိုအပ်ချက်တော်လုပ်ထားဖို့လိုပါလိမ့်မယ
်စစ်တပ်ကအာဏာသိမ်းပြီးတော့အုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာအလားတူသဘာဝဘေးအန္တရာယ်မျိုးကြောက်ရွံ့လာမယ်ဆိုရင်တော့လူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်မဲ့နိုင်ငံတကာအဖွဲ့အစည်းတွေလွတ်လပ်စွာသွားလာလုပ်ကမ်းခွင့်ပြုဖို့လိုလိမ့်မယ်လို့လည်းရီဘကာကထောက်ပြပါတယ်ဥတုရာသီပြောင်းလဲမှုကြောင့်အပူပိုင်းမုန်တိုင်းတွေမိုးတဲထန်စွာရွာသွန်းတာတွေမိုးကောင်ရေရှားမှုတွေနဲ့အပူလိုင်းတံတွေတော်မီကြီးတွေကိုကမ္ဘာနေရာပေါင်းစုံမှာပုံမတွေ့မြင်လာနေရပြီးကမ္ဘာအပူချိန်မြင့်တက်ပြီးတော့ရေခဲတောင်တွေပါခက်မြများအေးပျော်လာနေတာကြောင့်ကမ္ဘာပင်လယ်ရေမြင့်တက်ပြင်တွေမြင့်တက်လာနေပါတယ်။ဒါကြောင့်လဲဥရုယာသီပြောင်းလဲဖောက်ပြန်မှုထိန်းချုပ်နိုင်ရေးဖလုံအိမ်တန်းငွေထုတ်လုပ်မှုတွေလျှော့ချဖို့တစ်တော်ပြုံတီမှုတားဆီးဖို့တွင်းထွက်လောင်စာနေရာမှာပြန်ပြည့်မြဲစွမ်းအင်တွေကိုအစားထိုးသုံးစွဲကြဖို့သိပ္ပံပညာရှင်တွေကအလောတကြီးတိုက်တွန်းသတိပေးနေတာလည်းဖြစ်ပါတယ်။
ထားတော့ရာသီဥတုပြောင်းလဲမှုဆိုင်ရာမြန်မာတို့ဆောင်ရန်ရှောင်ရန်နန်းလောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သရရှင်တို့နားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇက်လန်းတွေ one click cloud တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ဗျာတောတာအရှင်များရှင်VOA American အတန်ရဲ့2022ခုနှစ်စက်တင်ဘာလ23ရက်တောက်ချန်နေ့မနေ့ကအစီအစဉ်တွေကိုလိုင်းဒိုမီတာ24.50 တိထုကန်နေဆက်ပြီးထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကျန်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာတို့ကိုနားဆင်ကြရပါမယ်
။ Vaccine ထိုးထားလို့ရှိရင် protection ဘယ်လောက် percentage ပဲရတယ်ပဲဖြစ်ဖြစ်ပေါ့နော်။ COVID ကြောင့်အထူးကြမ်းမဲ့ဆောင်သွားတာတို့
ကိုဗစ်ရေးဆောင်ရံရှောင်ရံတို့ကိုဒေါက်တာဇီယာသက်ပြောပြခဲ့တာပါ။ကျန်းမာရေးအစီအစဉ်မှာနားဆင်ကြရပါမယ်ရှင်။အခုတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ပြပါမယ်။ရခိုင်ပြည်နယ်ကစီရင်တဲ့နိုင်ငံရေးဆက်ဆံမှုအခြေအနေတွေကိုဦးအောင်ခင်ကသုံးသက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်။လုံခဲ့တဲ့ဩဂုတ်လကုန်မှာမြန်မာဘင်္ဂလားဒေ့ရဲ့ငယ်ချမ်းမှတ်တမ်းအမှတ် BP40 မှာနေရာယူထားတဲ့နေချမ်းဆောင်ရဲတပ်ဖွဲ့ကိုအေးရခိုင်တပ်ကတိုက်ထုတ်လိုက်တဲ့အတွက်နေချမ်းစခန်းပြန်လည်ရရှိရေးအတွက်စစ်ကောင်စီဘက်ကဆောင်ရွက်နေကြောင်းစက်တင်ဘာ2ရက်နေ့တုန်းမြမအလင်းသတင်းစာမှာမြေပုံနဲ့တကွဖော်ပြပါတယ်။ဒီခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲပြင်းထန်လာတဲ့အတွက်စစ်ကောင်စီတပ်ကအေးအေးနဲ့ဓာတ်ရိုက်ဆက်သွယ်နေတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောကြောင်းစက်တင်ဘာ2ရက်နေ့ကပေးပို့တဲ့သတင်းလွှာမှာဖော်ပြပါတယ်။လုံးချုပ်ရေးအတွက်စီရေးအရတုံ့ပြန်တာရှိသလိုငြိမ်းချမ်းရေးဆွေးနွေးနိုင်မှုလည်းဆက်သွယ်မှုတွေလုပ်နေတယ်လို့စစ်ကောင်စီဘက်ကဆိုပါတယ်။အေအေနဲ့ရခိုင်အမျိုးသားအဖွဲ့ချုပ် ULA ရဲ့လုပ်ငန်းတွေကိုစစ်ကောင်စီကဝင်ရောက်နှောက်ယှက်ပြီးစစ်ကြောင်းထိုးလာတဲ့အတွက်တိုက်ပွဲတွေဖြစ်ရတာလို့အေပြောခွင့်ရပုဂ္ဂိုလ်ဦးခိုင်သူခက VOA ကိုပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဲဝမြို့နယ်မှာနေဆန်းပိုင်းကစပြီးစစ်ကောင်စီတပ်နဲ့အေအေတပ်တို့အကြားစစ်ရေးတင်းမာမှုတွေရှိတာတဲ့အတွက်အပြန်အလှန်ဖမ်းဆီးမှုတွေနဲ့တိုက်ပွဲတွေပြန်လည်ဖြစ်ပွားပါတယ်
။ဘင်္ဂလားဒေ့ရှ်နယ်စပ်မှာစစ်ကောင်စီဟာနေကြားစောက်စခန်း9ခုကိုစွန့်လွှတ်လိုက်ရတယ်လို့ဦးခိုင်သူခပြောတာကိုစက်တင်ဘာ3ရက်ထုတ် DMG online သတင်းမှာဖော်ပြပါတယ်။ချင်းပြည်နယ်ပလဲဝါမြို့နယ်မှာစစ်ကောင်စီတပ်စခန်း5ခုနဲ့မောင်တော်မြို့နယ်မှာစခန်း1ခုကိုAA ရခိုင်တပ်ဖွဲ့ကသိမ်းပိုက်လိုက်တယ်လို့စက်တင်ဘာလ15ရက်နေ့တို့ ARD သတင်းမှာလည်းဖော်ပြပါဗျ။စစ်ကောင်စီဘက်ကဂျက်လီယင်နဲ့ရဟတ်ယင်တွေတုံးပြီးပြန်လည်တိုက်ခိုက်နေတယ်လို့ဆိုပါတယ်။စစ်ကောင်စီဟာရေချောင်းကုန်းချောင်းကနေစစ်တီနဲ့လက်နက်အင်အားဖြည့်တင်းနေတာကြောင့်နေရာအနှံ့မှာတိုက်ပွဲကြီးတွေဖြစ်ပေါ်လာနိုင်တယ်လို့စက်တင်ဘာလ14ရက်မှာ AA ရခိုင်တပ်ကသတိပေးစာထုတ်ပြန်ထားပါတယ်။အထက်ပိုင်းအိန္ဒိယနယ်စပ်မှာလည်းတိုက်ပွဲပြင်းထန်တယ်လို့ဆိုပါတယ်။နယ်စပ်ကိုချုပ်ကန်နိုင်ရင်အကျိုးခံစားရမှာမို့ကြိုးပမ်းနေကြတာဖြစ်ပုံရပါတယ်
။မောင်တော်အခြေအနေကိုခြုံငုံကြည့်ရင်ရခိုင်အမျိုးသားအဖွဲ့ချုပ် ULA နဲ့ AA ရခိုင်တပ်ကအုပ်စိုးထားတာတွေ့ရလို့ဘာပဲလုပ်လို့ AA နဲ့ညှိနှိုင်းရမယ့်အခြေအနေပဲလို့မောင်တော်မျိုးနဲ့ပြည်နယ်လွှတ်တော်အမဟောင်းဦးမောင်ဦးပြောတာကို DMA online သတင်းမှာပေါ်ပြပါတယ်လုံးခဲ့တဲ့အနည်း90ကျော်ကတီထောင်ခဲ့တဲ့ရခိုင်လူမျိုးရေးတပ် ALA နဲ့ရခိုင်ပြည်မှာ2004ခရဲကတီထောင်ခဲ့တဲ့ရခိုင်မျိုးသားကောင်စီ ANC ဆိုတဲ့လက်နက်ကိုင်အဖွဲ့တွေရှိပေမဲ့အင်အားဟာရာကနားနောက်သာရှိတာမို့စစ်ကောင်စီကိုရှင်းပြိုင်နိုင်သူဟာ AA ရခိုင်တပ်တစ်ခုတည်းရှိတယ်လို့ပြောနိုင်ပါတယ် AA ဟာပြည်သူလူထုရဲ့ထောက်ခံမှုကိုအများဆုံးရထားပါတယ်
စီလီလုံးအရေးတော်ပုံနောက်ပိုင်းထွက်ပေါ်လာတဲ့ရခိုင်နိုင်ငံရေးပါတီတွေနဲ့ NLD အဖွဲ့ချုပ်အကြားယုံကြည်မှုမတီးဆောက်နိုင်တာဟာ NLD ရဲ့အားနည်းချက်တစ်ခုဖြစ်တယ်လို့သုတေသီကိုကျော်စန်းလှန်ကမှတ်ချက်ချတာကိုဩဂုတ်လ22ရက်နေ့ထုတ် USIP စာရမ်းမှာဖော်ပြပါတယ် ALD ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဟာ NLD ကိုအပြည့်အဝထောက်ခံခဲ့ပါတယ်ဒါပေမဲ့2010ရွေးကောက်ပွဲကို NLD သပိတ်မှောက်တဲ့အခါပါတီဝင်အချို့ဟာရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကခွဲထွက်ပြီး RNDP ရခိုင်အမျိုးသားတိုးတက်ရေးပါတီအနေနဲ့ရွေးကောက်ပွဲဝင်တဲ့အခါနေရာအများစုကိုအနိုင်ရရှိခဲ့ပါတယ်2015ရွေးကောက်ပွဲမှာဒေါက်တာအေးမောင်ရဲ့ RNDP နဲ့ဦးအေးတောင်ရဲ့ ALD ပါတီပူးပေါင်းပြီး
ရခိုင်မျိုးသားပါတီ AMP ဖွဲ့တဲ့အခါရခိုင်မှာအမတ်အများဆုံးအနိုင်ရတဲ့ပါတီဖြစ်လာပါတယ
်ဒါပေမဲ့ ANP ရခိုင်အမျိုးသားပါတီဝင်ကိုပြည်နယ်ဝန်ကြီးချုပ်ခန့်ဖို့ NLD အစိုးရညှင်းဆန်တဲ့အခါပါတီချင်းပြိုင်ဆိုင်မှုရှိလာပြီး ANP ပါတီသုံးပိုင်းကွဲသွားပါတယ် ALD ရခိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြန်လည်ထွက်ပေါ်လာပြီးဒေါက်တာအေးမောင်က AFP American Front Party ရခိုင်ဦးဆောင်ပါတီကိုတီထောင်ပါတယ် NLD ကိုမကျေနပ်တဲ့ရခိုင်ပါတီတွေပါ2018မှာ AA ရခိုင်တပ်နဲ့စစ်တပ်တိုက်ပွဲဖြစ်တဲ့အခါမှာ NLD အစိုးရကစစ်တပ်ဘက်ကရက်တီပြီး AA ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ပါတယ်2020ရွေးကောက်ပွဲမှာရခိုင်မဲဆန္ဒရှင်4ဘုံ3ဘုံလောက်မဲပေးခွင့်ပိတ်ပင်ခံရပါတယ်ဒါကြောင့်စစ်ကောင်စီတက်လာတဲ့အခါမှာနွေဦးတော်လည်းကိုရခိုင်ကဥစားမပေးတဲ့အပြင်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိလာတာဖြစ်ပါတယ် ANP ပါတီဝင်ဒေါ်အင်းနုစိန်နဲ့ဦးဇော်အေးမောင်ဟာစစ်ကောင်စီဝင်တွေဖြစ်လာပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရကို NLD နဲ့အတူတူပဲလို့ ANP ALD နဲ့ AFP စတဲ့ရခိုင်ပါတီတွေကသတ်မှတ်ပါတယ်ဒါပေမဲ့ AA ရခိုင်တပ်တော်ကိုထောက်ခံသူများလာတာနဲ့အတူနိုင်ငံရေးပါတီတွေကိုယုံကြည်သူနှဲပါတာပါတယ်အေကတော့ NUG နဲ့ဆက်ဆံပြီးຫນွေဦးတော်လိုင်းရေးကိုကူညီထောက်ပံ့နေပုံရပါတယ်ခင်ဗျာ
ကောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့ကိုဗစ်ပြန်ပြီးအဖြစ်များလာတဲ့အချိန်လှုပ်တင်လာတွေကိုပြောထားတဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရပါမယ်မြန်မာနိုင်ငံမှာကိုဗစ် -19 ပြန်အဖြစ်များလာချိန်ပြင်းထန်ပြီးအသက်အန္တရာယ်ကနေကာကွယ်ဖို့အဓိကကျလာတယ်လို့ကျန်းမာရေးပညာရှင်တွေကပြောကြပါတယ်ဒီအချိန်နယူးယောက်မြို့ဝက်ကော့ဟိုက်စီယုံကညွန်ကြားရင်မှုနဲ့ကိုဗစ်လူနာတွေကိုဖုံးကာတဆင်ကူပေးနေတဲ့ကူးစက်ရောဂါအထုကုဒေါက်တာဇီယာသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့အခုမြန်မာနိုင်ငံမှာကိုဗစ်ပြန်အဖြစ်များလာတယ်ပေါ့နော်အဲ့တော့နိုင်ငံတကာမှာလည်းဒီအလားတူဖြစ်လာခဲ့တာရှိတော့နောက်ဆုံးနိုင်ငံတကာမှာတွေ့ရှိထားချက်တွေရပါတော့မြန်မာနိုင်ငံအတွက်အဓိကအကြံပေးမယ်ဆိုလို့ရှိရင်ဘာကနေဆရာစပြီးတော့ရှင်းပြချင
်းအခုကတော့အကိုလည်းသိပါတယ်ဒီမှာကိုဗစ်ဖြစ်နေတာဒီမှာတော်တော်လေးတော့များတာပေါ့နော်များတာဆိုတာဒါပေမဲ့လည်းလူတွေကသိပြီးတော့ဒုက္ခရောက်တဲ့လူကရန်နည်းသလောက်တော်တော်လေးနည်းပါတယ်ကျွန်တော်တို့ဒုက္ခရောက်တာဆိုကျွန်တော်စင်ထင်တယ်ဒီကိုဗစ်ကြောင့်အသက်ဆုံးရှုံးတာဆိုကျွန်တော်မတွေ့ရတာတော်တော်ကြာလာပြီပေါ့နော်ဒါပေမဲ့လည်းကျွန်တော်ကြားရတာတော့ပမာနိုင်ငံမှာအသေးပြောက်လေးတွေတော့ရှိတယ်လို့တော့ပြောကြတယ်ပေါ့နော်ဒါတော့အတိအကျတယ်လို့ကျွန်တော်လည်းမသိပါဘူးဆိုတော့ဘာကြောင့်အသေးပြောက်တွေရှိလာနိုင်တယ်လဲပေါ့လေဆိုတော့အသေးပြောက်ဖြစ်လာနေတဲ့အပိုင်းကနံပါတ်1ကတော့ဗက်ဆင်းမထိုးထားတဲ့လူတွေပေါ့လေဗက်ဆင်းမထိုးထားတဲ့လူတွေကတော့ဒီနိုင်ငံမှာတော့85ရာခိုင်နှုန်းကျော်တယ်လို့အစိုးရတရားဝင်ကပြောတယ်ပေါ့လေအနည်းဆုံးတော့နောက်တစ်ခုကဟိုသူတို့ကတော့အနည်းဆုံးတစ်လုံးထိုးထားတယ်ပေါ့နော်ဒီနိုင်ငံမှာတော့တစ်လုံးတော့မဟုတ်ပါဘူးများဆိုတော့နှလုံးပေါ့ကျွန်တော်တို့ဒီနိုင်ငံအစိုးရဆိုနှလုံးပေါ့နော်ဆိုတော့ကျွန်တော်ကနှလုံးဆိုရင်တော့ပထမ package လို့သုံးလိုက်တာပေါ့လေဆိုတော့ထိုးထားတယ်ပြီးလို့ရှိရင်သူတို့က booster ထိုးထားတယ် second booster ကိုလိုတဲ့လူမျိုးသူတို့ပေးထားတယ်အခုကတော့တတိယဆိုကျွန်တော်တို့ကတကယ်တမ်းတော့ပြောလို့ရှိရင်တတိယသလုံးလို့သူတို့ကပြောတာပေါ့နော် third booster လို့သုံးတာပေါ့နော် third booster ဆိုတော့ကျွန်တော်တို့ကတော့ဒါပထမဆုံးအချိန် bivalent ကိုကျွန်တော်သုံးလိုက်တာပေါ့ဒီနိုင်ငံမှာတော့လေဆိုတော့နှစ်မျိုးထည့်ထားတယ်ပေါ့နော်ဆိုတော့ပြန်ပြီးတော့ခြုံပြီးတော့ပမာပြည်သူလေးနေနဲ့ပြောလို့ရှိရင်တော့နံပါတ်1ကတော့ vaccine ထိုးပါအတူတူအသေးတဲ့လူတွေရှိလို့ရှင်လည်းထိုးလို့ရနေတဲ့အနေအထားတစ်ခုရှိတဲ့ vaccine ကိုထိုးပါ Sinovac ဖြစ်ဖြစ် Sinopharm ဖြစ်ဖြစ်ဒါမှမဟုတ်လို့တခြားဖြစ်ဖြစ်ပေါ့နော်တစ်ခုမဟုတ်တစ်ခုကိုတော့ထိုးပေးပါဘာလို့လဲဆိုတော့ vaccine ထိုးထားလို့ရှင် protection ဘယ်လောက် percentage ပဲရတယ်ပဲဖြစ်ဖြစ်ပေါ့နော် covid ကြောင့်အထူးကြက်မဆောင်သွားတာတို့ respirator လို့ခေါ်တဲ့အသက်ရှူဆက်ပေါ်ရောက်သွားတာတို့ oxygen အញ្ញံကိုလိုအပ်တဲ့ဟာတို့ဒီအပိုင်းနေရာ vaccine နဲ့ပဲကာကွယ်လို့ရပါတယ
်ဟုတ်ကဲ့ဆရာတော့ဒီနေရာမှာဆရာရေကာကွယ်ဆေးအပြင်ပေါ့နော်ပုံမှန်ကာကွယ်ရေးလုပ်ငန်းတွေအတွက်ကိုဆရာပါထပ်မှတင်နေတယ
်လူစုလူဝေးတွေပေါ့နော်ဒါကတော့လည်းအကိုလည်းသိပါတယ်ဒီနေ့ဒီချိန်မှာရှောင်ရှားလို့မရတော့ဘူးကိုဗစ်ဆိုတော့ဘာမှမဟုတ်ဘူးဒီနိုင်ငံမှာဆိုရင်ဘာမှမဟုတ်ဘူးမရှိတော့တဲ့အနေအထားတစ်ခုကိုဖြစ်နေတဲ့အပိုင်းပေါ့နော်ဆိုတော့ကျွန်တော်ပြောချင်တာဆေးကိုထိုးပါရနိုင်တဲ့အနေအထားကိုရသလိုထိုးပါဒီနိုင်ငံမှာလည်းရှိပါတယ်ကိုမထိုးထားတဲ့လူတွေ ကျွန်တော်စီမှာလုံခဲ့တဲ့နှစ်ပတ်လောက်ကဆိုရင်ဟွာဟီတယောက်ပေါ့နော်80ပါပဲစီမထူတော့ဘူးဗျာကျွန်တော်မျက်စိရှိမှာနော်လာတော့တော့ဘယ်လောက်မဆိုးပါဘူးအပြည့်ပြည့်နဲ့ဆိုးဆိုးလာတာကံကောင်းတော့မှဆိုတာနေပါပဲနောက်ဆုံးကျွန်တော် respirator body တော့မတည်ဘူးကျွန်တော်အဲ့တယောက်ကတော့ကျွန်တော်အတွက်စိတ်အဖြစ်ဆုံးပေါ့နော်လုံခဲ့တဲ့တစ်နှစ်လောက်ပြန်ပြောပါလို့ရှိရင်နောက်ဆုံးကျွန်တော် 60L oxygen တော့ဒီတရားရခဲ့တော့ 60L ပေးပြီးတော့ကျွန်တော် steroid နဲ့ကျွန်တော် treat လိုက်တဲ့အခါမှာ ACC ပါပဲ oxygen မလိုပဲအိမ်ပြန်သွားတယ်ဆိုတော့ဆေးမထိုးတာလို့ရှိရင်စိတ်ဖြစ်နေတာအမှန်တရားပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီယောဂဖြစ်မဖြစ်သိဖို့အတွက်ရောစစ်ဆေးတင့်တဲ့အပိုင်းနဲ့ပတ်သက်လို့ဘယ်လိုကြံပြုချင်တယ်လဲဆရာ
ဒီမနိုင်ငံမှာလည်းကိုယ်ကိုယ်တိုင်အိမ်မှာစစ်လို့ရတဲ့တက်စီလည်းပေါ်နေပါတယ်ရှိတယ်ရှိပါတယ်စစ်ကြည့်ပါ positive ဖြစ်မိသားစုနဲ့ဖွဲ့နေကြတာပေါ့လေအများစုကပြောတယ်ကျွန်တော်တို့ဘယ်နည်းလောက်ထိနေသင့်တယ်လဲပေါ့နော်ကျွန်တော်ကတော့ဒီနိုင်ငံရဲ့ principle အရပဲကျွန်တော်ပြောတာပါကျွန်တော်ကတော့5ရက်တော့အနည်းဆုံးနေစီချင်တယ်ပေါ့လေ positive ဖြစ်တဲ့နေရာနေဒါမှမဟုတ်လေအဲ့5ရက်အတွင်းမှာချောင်းထက်ဆိုးနေရင်တော့နည်းနည်းပူပြီးတော့နေရမှာပေါ့နော်ဘာလို့ဆိုချောင်းဆိုးနေတယ်များကူတာပေါ့လေဆိုကိုကိုတိုင်းအပြင်ကိုမသွားဘူးကိုယ်အိမ်ထဲမှာပဲကိုနေတယ်မျက်နှာကို face mask တွေအုပ်ထားမယ်လက်တွေကိုတတ်နိုင်သလောက်ဆေးတယ်ဒါတွေလုပ်လို့ရှိရင်တော့တခြားလူတွေလည်းမကူပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီယောဂဖြစ်ပြီးတာကိုသိတဲ့အချိန်မှာပေါ့နော်ဒီကုသမှုဘိုင်းနဲ့ပတ်သက်လို့ရော
လေဘင်းနာလေဘင်းနာလေအလျောက်ကူပါချောင်းဆိုးရင်ချောင်းဆိုးတဲ့ဆေးကိုကူပါနာစီးရင်နာစီးတဲ့ဆေးကိုကူပါဖြစ်လို့ရှိရင်တကြွန်းတော့နားလေတော့နော်ဆရာဝန်တွေဆရာမတွေကုနာပြုတွေဆေးအကူတွေသူတို့မေးပါအင်တာနက်ပေါ်မှာတွေ့တဲ့ message တွေကိုဟိုလူပြောလို့ဒီလူပြောလို့ဒီလိုဟာမျိုးတွေကိုတော့ရှောင်ရှားလို့ရှိရင်တော့ဒုက္ခရောက်ခြင်းဟာတော်တော်လေးဒုက္ခပြဿနာဖြစ်တဲ့ဟာကိုကျွန်တော်ကာကွယ်နေပ
ါပါ။ဟုတ်ကဲ့ဆရာ။နောက်ရောအကြံပြုရှိသလားဆရာ
။နောက်ဆုံးတစ်ခုကတော့ဈေးတောက်တဲ့အပိုင်းတွေပေါ့နော်။ဒီမြန်မာနိုင်ငံမှာလည်းတောက်နေကြတဲ့ဈေးတွေရှိပါတယ်။ကျွန်တော်ဒီနိုင်ငံမှာလည်းပေးပါတယ်။ဈေးက2မျိုးရှိပါတယ်။ One is called the Passover လို့ခေါ်ပါတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံမှာ Monoprevier ဆိုတဲ့ဈေးတစ်နောက်တစ်ခုရှိပါတယ်။ဒီဈေးတွေကဒီအများနဲ့တောက်ဆရာလေလိုချင်မှတော့လိုတာပါ။နံပါတ်1ကဒီဆရာဝန်ကိုမပြောဘဲနဲ့ကိုယ်ကိုယ်တိုင်သွားပြီးဈေးကမ်းမှာဝယ်ပြီးမတောက်ပါနဲ့။ပါဖြစ်လို့လဲဆိုတော့နံပါတ်1ဖြစ်တဲ့ဗမာနိုင်ငံမှာအခုလော်လော်ဆယ်မှာရနိုင်တဲ့ Passover လို့ခေါ်တဲ့ဈေးပေါ့နော်မတောက်ရတဲ့လူတွေရှိပါတယ်နံပါတ်1ကကြောက်ကပ်ပြက်နေတဲ့လူတွေပါဒီဈေးကတောက်လို့မရပါဘူးကြောက်ကပ်ပြက်တယ်ဆိုတော့ကိုကကြောက်ကပ်ပြက်လားမပြက်လားသိနေရင်တော့ကောင်းတာပေါ့နော်မသိဘဲနဲ့သွားပြီးတောက်လို့ကြောက်ကပ်ပြက်သွားရင်ဒုက္ခရောက်တယ်သူက kidney function ရဲ့90ရာခိုင်နှုန်းအောက်ဆိုလို့ရှိရင် dose ကို short ရပါတယ်ဆိုတော့ကျွန်တော်တို့ဆိုလို့ရှိရင်အမြဲတမ်းပြီးတယ်ကျွန်တော်တို့ဒီနိုင်ငံမှာရှိတဲ့ဈေးကမ်းဆိုတော့ကျွန်တော်ရေးပြလိုက်ရင်တော့မှ pharmacist ဆိုခေါ်တယ်စီရောက်နေနေရအဲ့နှစ်ခုကိုပြန်ချက်ပါနံပါတ်1နဲ့မှာကြောက်ကပ်ပြဿနာရှိသလားနံပါတ်2ကဗမာနိုင်ငံမှာတော့ဒီလောက်3,000မရှိပါဘူးဒါပေမဲ့တချို့လူတွေသုံးပါတယ်သွေးကျဲဆေးတောက်နေရပေါ့နော်သွေးကျဲဆေးဆိုတာဒီ vitamin K ကနေတစင်ထုတ်တဲ့မဟုတ်တော့ဒီ anticoagulation တောက်နေ L2-ne Eliquis နဲ့ Xarelto တောက်တဲ့လူတွေပေါ့လေအဲ့ဒီဆေးကိုလုံးဝတောက်လို့မရပါဘူးဘာဖြစ်လို့လဲဆိုတော့ဒီဆေးနှစ်ခုကလုံးဝမတည့်ပါဘူ
းဟုတ်ကဲ့ဆရာနောက်ရော
နောက်တစ်ခုကတော့ HIV သမားတွေပါပေါ့နော်ဗမာနိုင်ငံမှာတော့ဒီဘိုင်းရောနည်းနည်းလေးနေပါလိမ့်မယ်။ဘာကြောင့်လဲဆိုတော့ဒီဆေးထဲမှာဆိုရင် HIV ဆေးတစ်မျိုးဖြစ်တဲ့ Novavax ပါလာပြီးသားဖြစ်နေတဲ့အတွက်ကြောင့်ပေါ့လေ။ဆိုတော့ဒီအချက်၃ချက်ကတော့ဒီဆေးမတောက်ခင်မှာတိကိုသိရပါမယ်။ Monoprevair ကတော့ညာတော့အဖြစ်ကတော့သိလည်းမတော့ပါဘူးဒီနိုင်ငံမှာကျွန်တော်တို့ကပထမ category မရတဲ့လူတွေကိုမှလာကျွန်တော် Monoprevair ကိုပေးတယ်။သူကတော့ကြောက်ကပ်ပြတ်တာဘာမှသိပြီးမစိုးရင်ရတဲ့အတွက်ကြောင့်တော့ okay ပါတယ်။သူကတော့တောက်လို့ရှိရင်မနဲ့လေးလုံးညလေးလုံးပေါ့နော်။44ကျွန်တော်သုံးတယ်ဒီ Passlovic ကတော့မနဲ့3လို့ရတော့ဆိုတော့ကြောက်ကပ် function 30အထိဆိုရင်တော့ကျွန်တော် 50 mg ပေါ့နော်90ကနေ30ဆိုရင်တော့ 50 mg strength သုံးပြီးတော့ above ဆိုလို့ရှိရင် normal kidney function ဆိုရင်တော့ 100 mg သုံးပါတယ်ဆိုတော့ဒီဆေးတွေတောက်လို့ရှိရင်ကောင်းလားဆိုတော့ clinical data ကိုပဲကျွန်တော်ပြောတာပေါ့ဒီသူကတော့ Pfizer နဲ့ထုတ်တဲ့ medication ပေါ့နော်ဒီနိုင်ငံမှာတော့သူကတော့ကောင်းပါတယ်အဲသူတို့ပြောရရဆိုရင် 88 ရာခိုင်နှုန်းလောက်အထိဆေးရုံတက်သွားတဲ့လူတွေဆိုသူတို့ဒီဆေးကိုပေးထားတဲ့လူတွေမှာဒီပြောက်ဖြစ်သွားတဲ့လူကတယောက်မှမရှိပါဘူးဆိုတော့ဆိုကြပါလေ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမြင့်ရဲ့အပတ်စဉ်ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါလေရှင်။အခုတော့နေဆက်ဒေတာသတင်းတောက်တွေအပတ်စဉ်စူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြပါ။
အပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းသတင်းလောမှာနားဆင်ရမှာတွေကတော့မိုးပြင်းမြို့မှာတိုက်ပွဲအတွင်ပိတ်မိနေတဲ့ပြည်သူတရာလောက်ကိုစစ်တပ်ကလူသားတိုင်းအဖြစ်ဖမ်းဆီးထားတယ်ဆိုတဲ့သတင်းရခိုင်ပြည်နယ်ကြောင်းတော်မှာစစ်တပ်ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုကြောင့်ကိုဝင်နေစီလာစီအမျိုးသမီးတယောက်နှလုံးရက်သေဆုံးသွားပါတယ ကျမကနန်းဟွန်ပါရှင်တည်င်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုးပြင်းမြို့မှာပိတ်မိနေတဲ့ပြည်သူတွေကိုတစားခံလူသားတိုင်းအဖြစ်စစ်တပ်ကဖမ်းထားတယ်လို့တော်လိုင်းရေးမဟာမိတ်ပူပေါင်းတပ်ဖွဲ့တွေကပြောဆိုလိုက်ပါတယ်စစ်တပ်အနေနဲ့တင့်ကားတွေအသုံးပြုပြီး120မမတာဝေးအတွဲလိုက်ပစ်ဒုံးကျည်တွေနဲ့ဆက်တိုက်ပစ်ခတ်နေတာကြောင့်လူနေအိမ်ပျက်စီးမှုတွေရှိခဲ့တဲ့အပြင်မြို့တွင်ပိတ်မိနေတဲ့ပြည်သူတွေကိုလည်းတစားခံလုထားတယ်လို့နောက်တန်းမှကြံခဲ့တဲ့မဟာမိတ်ပူပေါင်းတပ်ဖွဲ့ဝင်တယောက်ကပြောပါရဲစက်တင်ဘာလ21ရက်နေ့အထိမိုးပြင်းမြို့ဆက်တော်ရဘုံကြီးကျောင်းနဲ့မွေတော်ဘုံကြီးကျောင်းတို့မှာထွက်မပြေးနိုင်တဲ့ပြည်သူအယောက်100လောက်ပိတ်မိနေပြီးသူတို့ကိုစစ်တပ်ကတစားခံလူသားတိုင်းအဖြစ်လုထားတာဖြစ်တယ်လို့သိရပါရဲ
ရှမ်းပြည်တောင်ပိုင်းကြည်တီမြို့နယ်ထဲမှာရှမ်းလက်နက်ကိုင်တပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တူတည်ရေးပါတီ SSPP တို့ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်စက်တင်ဘာလ21ရက်နေ့မနေ့ပိုင်းကမိနစ်20ခန့်အကြာတိုက်ပွဲဖြစ်ပွားခဲ့တာပါကြည်တီမြို့နယ်အတွင်းမိုင်းနောင်လေချာကလန်းမိုင်းဟိုင်းအောက်စုပန်အိုက်ရွာနဲ့ခူနမ်တောင်ကြားနှစ်ဖက်ထိုက်တိုက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်နှစ်ဖက်ထိခိုက်ကြဆုံးမှုမရှိသလိုစစ်ဘေးရှောင်တွေလည်းမရှိဘူးလို့ကြည်တီဒေသခံတွေကပြောဆိုနေကြပါတယ
်ရခိုင်ပြည်နယ်ကြောက်တော်အခြေဆိုင်စကတ်ခ9ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုတွေကြောင့်ခေါင်းထုတ်ရွာကကိုဝန်နေစီလန့်စီနဲ့အသက်30နှစ်အရွယ်ဒေါ်မရောင်းမှာနှလုံးရသေဆုံးခဲ့ပြီးတခြားတန်ရာရသူတွေလည်းရှိနေတယ်လို့သိရပါတယ်အလားတူကြောက်တော်မြို့နယ်ကလတန်မြစ်အထက်ပိုင်းမှာရှိတဲ့နဂရာကြီးရွာကနေအိမ်တစ်လုံးမှာလည်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်10တန်းကျောင်းသားနဲ့6တန်းကျောင်းသားတို့အပါအဝင်4ယောက်တန်ရာပြင်းပြင်းထန်ထန်ရရှိခဲ့ပါတယ်စက်တင်ဘာလ19ရက်နေ့ကကြောက်တော်မြို့နယ်မှာစစ်ကောင်စီဇက်ရည်ရင်နစီးပစ်ခတ်တိုက်ခိုက်ခံရပြီးအခုလိုနောက်ထပ်လက်နက်ကြီးတွေကိုစစ်တပ်ကရန်တမ်းပစ်ခတ်နေတာဖြစ်ပါတယ
်ပဲခူးတိုင်းဒေသကြီး KNU တပ်မဟာ3ညောင်လေးပင်ခရိုင်မုံမြို့နယ်မှာစစ်ကောင်စီတပ်ကပစ်လိုက်တဲ့လက်နက်ကြီးကြောင့်ရွာမှာရိုက်ခါပြန်ယူတဲ့အသက်46နှစ်အရွယ်စစ်ရှောင်းအမျိုးသမီးတဦးထိမှန်သေဆုံးခဲ့ပါတယ်ညောင်လေးပင်ခရိုင်အတွင်းတပ်ဆွဲထားတဲ့စစ်တပ်ကကြီးရွာလူထုတွေကိုအတင်းအဓမ္မပြောင်းရွှေ့ခိုင်းတာကြောင့်ရွာအပြင်ဘက်မှာမိသားစုနဲ့အတူတိမ်းရှောင်နေတဲ့တောင်စုရွာကနော်တူလီဖိုဟာစက်တင်ဘာလ18ရက်နေ့ကရွာရဲကိုစံပြန်ယူတဲ့အချိန်မှာကြီထိမှတည်ဆုံသွားခဲ့တာဖြစ်ပါတယ်အဲ့ဒီနေ့မှာဒီသားတွင်တိုက်ပွဲဖြစ်ပွားတာမရှိဘဲစစ်တပ်ကတောင်စုရွာရဲကိုအကြောင်းမဲ့လက်နက်ကြီးနဲ့ပစ်တာဖြစ်တယ်လို့ဒီသားခံတွေကဆိုပါတယ်ဒါ့အပြင်မုံမြုပ်နယ်ထဲမှာပဲစက်တင်ဘာလ12ရက်နေ့တုန်းကလည်းရွာမှာရိုက်ခါပြန်ယူတဲ့စစ်ရှောင်းအမျိုးသားတဦးကြီထိမှတည်ဆုံသွားခဲ့ပါတယ်
တိုက်ထုံမြို့နယ်အတွင်းစစ်တပ်ကလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်တာကျေးရွာတွေကိုစစ်ကြောင်းထိုးလာပြီးဒေသခံတချို့ကိုတပ်ဖြတ်တာတွေကြောင့်ဒေသခံတေဆုံးမှုတွေရှိခဲ့ပြီးထိတ်လန့်ကြောက်ရွံ့နေကြတယ်လို့စက်တင်ဘာလ20ရက်နေ့မှာကရင်အမျိုးသားစည်းရုံး KNU ကထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကတိမ်စရက်အခြေဆက်အမြောက်တပ်အမတ33ညကနေ120မမလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်မှုကြောင့်ဇီးပြောင်းကျင်းနဲ့အတွင်းလက်နက်ကြီးနှလုံးခရွဲကျင်းနဲ့အုပ်စုအတွင်း3လုံးကျရောက်ပောက်ကွဲခဲ့ပါတယ်။ခမာယာနစ်3ညခွန်ကလည်းလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်မှုကြောင့်ဇီးပြောင်းကျင်းရနဲ့အတွင်း3လုံးခရွဲကျင်းနဲ့အတွင်း1လုံးကျရောက်ပောက်ကွဲခဲ့ပါတယ်။
ချင်းပြည်နယ်ဟာခါမြုတ်နယ်မြေစုစုပေါင်းရဲ့90ရာခိုင်နှုန်းကျော်ကိုထိမ့်ချုပ်နိုင်ပြီလို့ချင်းလန်းကာကွယ်တပ်ဖွဲ့ CDF ဟာခါကောင်စီကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဟာခါတပ်ဖွဲ့တို့အကြား ไต้ปวยปองเตียตงจิงผิดปัวแค่บีสิกกองสีตับพั่วเบกก็เลียตะเสกกูอูตีซ้องแค่บีเตียกูเซจ่อและจันยายาชิแค่ดลูฮาคามิวเนี่ยกูเซยาไข่น้องจ่อกูแลทิ้งชุบนั่นแค่บีลูเซปเทมเบอร์ละ18เนี่ยนี่ซวยเนี่ยทุบเปลี่ยนเนี่ยซีเดฟฮาคากองสีเยทุบเปลี่ยนเฉ่มาพอเปียท้าบาระซีเดฟฮาคาตับพั่วหาชิมปิเนี่ยมามิวล้วนสิสินยีอะเมียซ้องผ่องซองเลยตับพั่วผิดบีเซอานาติ้งปีนอกมิวล้วนสิสินยีอะเจ็งปอง
90ကျော်ပြုလုပ်ခဲ့တယ်လို့လည်းသိရပါတယ်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်သွားမှာပါ။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ကရီနီအမှတ်တရဒုက္ခသည်စခန်းမှာကိုဗစ် 19ရောဂါပြန့်လည်ဖြစ်ပွားနေပြီးတော့လူဦးရေတရ90ကျော်အထိကူးစက်ခံနေရပါတယ်။အသေးစိတ်အခြေအနေနဲ့ဒုက္ခသည်တွေဘာတွေကိုစိုးရိမ်နေကြသလဲဆိုတာကိုတော့ကျွန်မအမြင်အနေနဲ့တင်ဆက်ပြီးသွားမှာဖြစ်ပါတယ်။
ကရီနီအမတ်တေဒုက္ခသည်စခန်းမှာစက်တင်ဘာလဇန်ပိုင်းကလေးကစတင်ပြီးတော့ကိုဗစ်-19ထိန်းရောဂါကူးစက်မှုတွေပြန့်ဖြစ်နေတာလို့ဒုက္ခသည်စခန်းကကျန်းမာရေးဝန်ထမ်းတယောက်ကပြောပါတယ်။ကျွန်တော်ဒီကိုဗစ်-19ဖြစ်တာဒီကိုလပတ်တရနေ့နေ့နေ့စတဲ့ကိုလပတ်တရနေ့စတဲ့ကုသေးဒီမှာရဲတဲ့လို့ရှိတယ်။အခုဒီတရနေ့မိနစ်ခေတ်တရ90လောက်ရှိပြီးလူကြီးလူငယ်တွေလားအခုလောက်ရှိတယ်အခြေအနေကတော့က
ဌာနကဝန်ထမ်းတွေကတာဝန်ယူကူတာပေးနေရတယ်လို့သိရပါတယ်။ကရီနီအမတ်တဲ့ဒုက္ခသည်စခန်းပြင်ပကိုသွားပြီးပြန်လာတဲ့သူတွေစပြီးတော့ဖြစ်ရကနေတဆင့်90မှုတွေဖြစ်လာတာလို့ကရီနီအမတ်တဲ့ဒုက္ခသည်စခန်းကကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။ ဒီစခန်းမှာပထမအကြိမ်ကိုဗစ်-19ရောဂါဖြစ်ပွားတော့ကဒုက္ခသည်တွေကိုစခန်းပြင်ပကိုထွက်ပြီးအလုံးလုံးကင်ခွင့်တွေပိတ်လိုက်တဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်။အဲဒီလိုလုံလိုက်တဲ့အတွက်ဒုက္ခသည်တွေဟာဝင်ဝင်ရရှိရေးအခွင့်အလမ်းတွေဆုံးရှုံးခဲ့ရတဲ့အပြင်စာဝတ်နေရေးဖြည့်ရှင်းရမှာလည်းအခက်အခဲတွေနဲ့ကြုံတွေ့ခဲ့ရတယ်လို့ဒုက္ခသည်တွေကပြောပါတယ်။ အခုဒီချိန်မှာလည်းယောဂဖြစ်ပွားမှုနှုန်းတိုးလာပြီးစခန်းကိုပိတ်ချလိုက်မှာကိုဒုက္ခသည်တွေကစိုးရိမ်နေကြပါတယ်။စခန်းကိုပိတ်ချလိုက်မယ်ဆိုရင်ဒုက္ခသည်တွေအတွက်အခက်အခဲမှုတွေကိုကြုံရနိုင်တယ်လို့ Greenie
လူမှုအသင်းဖွဲ့များကွန်ရက်KCSN ရဲ့ပြောရေးဆိုခွင့်ရှိသူကုရူပီကပြောပါတယ်။စခန်းနေလူထုတွေဟာအခုလိုများထောက်ပါလာလဲမရှိဘူးပေါ့မရှိဘူးဆိုတာတလောက်ကိုပြောင်းရတွဲစီနေရာ50တောက်ရအဲ့လောက်ပဲလူဘယ်လိုမှစင်ကြကိုထုကိုထားမဲ့ဆက်ပစားတောင်းရတဲ့ထိတော့တစ်ခါပြပါဆိုခွဲပြီးတော့လောက်ဆက်လောက်နေရလား
ဒီကတော့တော်ဝင်ရေးစတနာကြီးတယ်ဆိုတော့ဆက်နေမိခုခဲ့တယ်နဲ့ခရီးနီအမတ်တဲ့ဒုက္္ခသည်စခန်းဟာထိုင်းနိုင်ငံမြောက်ပိုင်းမဲအောင်ဆောင်ခရိုင်တွင်းမှာရှိတာဖြစ်ပြီးလူဦးရေ8000ကျော်ရှိတယ်လို့သိရပါတယ်။အဲ့ဒီစခန်းမှာပထမအကြိမ် COVID-19ရောဂါဖြစ်ပွားခြင်းကလူဦးရေ1688ရှိကူးဆက်ခံခဲ့ရတာဖြစ်ပါတယ်ရှင် ဆက်ပြီးတော့တိုင်းသားတွေနဲ့ဗမာလူမျိုးစုအကြမ်းမှာနှစ်ပေါင်းများစွာအငင်းပွားနေကြတဲ့ရှစ်ပြည်နယ်မှုအကြောင်းကိုကြားကြရမှာပါ။ဖက်ဒရယ်ပြည်အောင်စုတိဆောက်ရေးမှာရှစ်ပြည်နယ်မှုကဘလောက်ထိအရေးကြီးပါသလဲ။ရှစ်ပြည်နယ်မှုနဲ့ပတ်သက်ပြီးတိုင်းသားခေါင်းဆောင်တွေကလက်ရှိနိုင်ငံရဲ့အခြေအနေအရဘလိုမျိုးမြင်ကြပါသလဲ။ရမင်းကစူးစီးတင်ဆက်ထားပါတယ်ရှင်။
ဗမာလူမျိုးစုကလည်းအမျိုးသားဖြစ်နေတဲ့ရလိုအပ်တယ်လို့ဆိုနေကြသလိုရှမ်းနေပြင်ရှမ်းပြည်နယ်တွင်ကတအံပလောင်ဝဘိုးအိုးတို့ကလည်းပြည်နယ်တတ်မှတ်ပေးဖို့တောင်းဆိုနေပြီးမိုင်းလာအထူးဒေသလေးကလည်းကိုပိုင်အုပ်ချုပ်ခွင့်ရဒေသတတ်မှတ်ပေးဖို့တောင်းဆိုတာတွေရှိနေပါတယ်ဒီနေရာမှာနှစ်ပေါင်းများစွာကြာပြောနေကြတဲ့ရှစ်ပြည်နယ်မှုကရောနိုင်ငံရေးအတွက်ထပ်ပေါက်ရှိနေပါမလားရှစ်ပြည
ို့ကဘိုးလုံးမှုဆောင်စောခွန်ကျော်ဝင်ဖြစ်ပါတယ်
ကျွန်တော်တို့အမြင်ကတော့ပေါ့နော်လုံးနေကြည့်ပါအဲ့ဒီမူနဲ့ချင်းတုံးသွားမယ်ဆိုတော့ကျွန်တော်ပမာဘယ်တော့မှငင်းချမ်းမှာမဟုတ်ဘူးနိုင်ငံရေးရလည်းညီနိုင်လို့ဘယ်တော့မှရမှာမဟုတ်ဘူးအထူးသဖြင့်ဒီချန်ပီယံနဲ့ကိုဆိုးသွားနိုင်တယ်ပေါ့နော်အားလုံးကဟုတ်တာအဲ့လိုဆုံးဖြတ်လုပ်ရတော့လက်နက်ကပြဿနာလေလူမျိုးရေးပြဿနာဖြေရှင်းနိုင်မှာမဟုတ်ပေါ့နော်နောက်တစ်ခုကဒီနယ်ပြည်တော်ကလူမျိုးအခြေခံနဲ့ပြည်နယ်လည်းဖြစ်နိုင်တယ်လူမျိုးအခြေခံတော့ပိုအိုးမှပလောင်မှဝါမှမဟုတ်ပေါ့ညို့နော်အဲ့တက်ကြရတိုင်းလာနေတယ်လူဒူးရီအခြေခံပြီးတော့လည်းဒါလည်းဒီမူအနေနဲ့ချထားပြင်းတယ်အဲ့လိုပဲမြင်တယ်ပေါ့နော်
ကချင်နိုင်ငံရေးသမားဦးခွန်ကအောင်ခန်းကတော့1949ပင်လောင်စာချုပ်ရအရင်ဆုံးဖော်ဆောင်ပြီးမှကျန်တဲ့အပိုင်းတွေကိုလှောက်ဆောင်ရင်ပိုးပြီးတဘာဝကျလိမ့်မယ်လို့ဆိုပါတယ
်အဓိက1949ခုနှစ်ပင်လောင်စာချုပ်ကအဓိကတော့ရှစ်ပြည်နယ်မူအရပဲသွားတဲ့အပိုင်းတွေဖ ဖြစ်ပါတယ်ဒါကြောင့်လည်းဒီဟာကိုအဓိကပေါ်ဆောင်ပြီးတော့နောက်ပိုင်းကိုပဲကျွန်တော်ဘယ်လိုမျိုးလုပ်ရင်ကောင်းမလဲဆိုတဲ့ဟာမျိုးတော့လှုပ်ဆောင်တော့ပို့ပြီးမှတဘာဝကြလိမ့်မယ
်ဗမာတိုင်းရင်းသားတွေကိုဗမာပြည်နယ်ပေးရမယ်ဆိုတဲ့ယူဆဟာအမျိုးသားရေးအစွန်းရောက်သွားတယ်လို့ယူဆထားတဲ့သူတွေလည်းရှိပါတယ်နိုင်ငံရေးလှလသုံးတတ်သူဦးတန်းစိုးနိုင်ကအခုလိုပြောပါတယ
်လူမျိုးတိုင်းနော်ဦးတမကိုဖန်ပြီးပြောရှိရမယ်လူမျိုးတိုင်းဟာတိုင်းသူခွင့်ရင်းကိုကြည့်ရမယ်ဒါပေမဲ့မတူတဲ့ရုပ်ဘဝကိုလိုက်ပြီးတော့တချို့ကတိုင်းဖြစ်ချင်းဖြစ်နေတချို့ကပြည်နယ်စင်တန်းဖြစ်ချင်းဖြစ်နေတချို့ကခရိုင်စင်တန်းလောက်ပဲဖြစ်ပြီးတော့မူဆိုတာဟာဗမာပြည်ရဲ့လူမှုစီးပွားရေးအနေထားနဲ့ပြောလို့ရှိရင်ဖြစ်ပြီးတော့မူဟာတကယ်ကြတော့ဗမာပြည်ရဲ့ရုပ်ဘဝအကြောင်းချက်ပြီးနေမတိုက်ဘူ
းဖြစ်ပြီးနေမူပေါ်ဆောင်ရေးတဲ့နိုင်ငံတွေကတိုင်းရင်းသားအလုံးဒန်းတို့ခွေရရှိဖို့ကအဓိကဖြစ်တယ်လို့ပြောပါတယ်လက်ရှိမြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းဒေသကြီး9ခုပြည်နယ်9ခုကိုပိုင်အောက်ချခွေရတိုင်း2ခုကိုပိုင်အောက်ချခွေရဒေသ9ခုနေပြည်တော်ကောင်စီနယ်မြေ2ခုစသဖြင့်စစ်ဆေးသတ်မှတ်ပြဋ္ဌာန်းထားပါတယ်ရှင
်အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါအရှင်
မိုးမြင်းမျိုးကတိုက်ပွဲအတွင်ပိတ်မိနေတဲ့ပြည်သူ100လောက်ကိုလူသားတိုင်းအဖြစ်စစ်တပ်ကဖမ်းဆီးထားတယ်လို့တော်လိုင်းရေးမဟာမိတ်ပူပေါင်းတပ်ဖွဲ့တွေကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မှာစစ်တပ်ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုကြောင့်ကိုဝင်နစ်စေလာစီနဲ့အမျိုးသမီးတယောက်နှလုံးရက်တေဆုံးခဲ့ပါတယ
်။ဒေါ်ရရှင်တွေခုနားဆင်နေကြတာကတော့ကျမတို့ Fever Wine တို့သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။နေ့စက်ဒေသသတင်းထောက်တွေစူးစီးတင်ပြပေးနေတဲ့အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ချန်နေမနေ့ခင်းအတွက်သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်။
ယူကရိန်းမှာနျူကလ িয়ার စစ်ဖြစ်မဲ့အရေးပြောနေရတဲ့ဟာလုံးဝလက်ခံနိုင်စရာမရှိတဲ့အကြောင်းနဲ့ရုရှားထိန်းချုပ်ရာဒေသတွေမှာလူမှုဆန္ဒခံယူမဲ့အစီအစဉ်အားလဲကုလသမဂ္ဂဘရင်ဂျင်နဲ့နိုင်ငံတကာဥပဒေကိုချိုးဖောက်ပြီးအလဲအောက်ခံဖြစ်သွတ်သွင်းတဲ့လုပ်ရတာဖြစ်လိမ့်မယ်လို့ကုလသမဂ္ဂအကြီးအကဲကလွန်ညွန်ရေးကောင်စီကိုပြောလိုက်ပါတယ်။ဒီရင်ကစဉ်အောင်မစင်စားဘူးတဲ့နျူကလ িয়ার စစ်ဖြစ်မဲ့အရေးအခုခါဆွေးနွေးစရာကိစ္စဖြစ်လာနေတာလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြာသပတေးနေ့လွန်ညွန်ရေးကောင်စီအစည်းအဝေးမှာပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့အစဉ်ချင်းမဲ့နျူကလ িয়ার နဲ့ချင်းချောက်မှုတွေရပ်ဖို့လွန်ညွန်ရေးကောင်စီဖော်ဝင်နေရှင်းရှင်းလင်းလင်းသတင်းစကားပါဖို့လိုတယ်လို့လည်းပြောဆိုခဲ့ပါတယ်။အမျိုးသမီးတွေရက်ဖက်ဖွဲ့စည်းတွေကတချို့လူရှားသူတွေငင်းကြန်းစွာဆန္ဒပြသူတွေရဲ့အခွင့်အရေးတွေကိုချိုးဖောက်မှုနဲ့ဣရန်လူမျိုးရေးတပ်ဖွဲ့ဝင်9ယောက်ကိုအမေရိကန်ဗန်ဒါယူညီဌာနကပိတ်ဆို့တံခတ်မှုအသစ်တွေချမှတ်လိုက်ပါတယ်။တံခတ်မှုအသစ်မှာတော့ဣရန်နိုင်ငံကကိုချင်းသစ်ကထင်းထင်းရဲ့ရက်တပ်ဖွဲ့အကြီးကမိုဟာမက်ရူစတာမီချက်မာကာချင်းနဲ့ဒီရန်မျိုးတော်ဆိုင်ရာဒါရိုက်တာဟာချာမက်မီယာဇာယီတို့ကိုပြစ်မှတ်ထားအရေးယူခဲ့တာပါ။မီယာဇာယီကိုတော့ရက်တပ်ဖွဲ့ကဖမ်းထားစေဣရန်မျိုးသမီးမာရှာအမီနာတည်ဆုံးမှုအတွက်ဆန္ဒပြပွဲတွေပေါ်ရကယာရုကအနာပေးထားတယ်လို့လည်းတင်းတင်းထွက်ပေါ်နေတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံပါဝင်ပြည်တွင်းပြည်ပကရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဖြင့်နောက်ထပ်ဒေါ်လာသန်း190ကျော်ပေးရသွားမယ်ကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။အခုပေးမယ့်အကူအညီနဲ့ပါဆိုရင်ရိုဟင်ဂျာ9,400ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရတဲ့2019ခုနှစ်ဩဂုတ်လကစလို့အမေရိကန်ကထောက်ပံ့နေတာ1.9 ဘီလီယံနီးပါးရှိနေပြီလို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကြာသပတေးနေ့ထုတ်ပြန်ချက်မှာပြောဆိုထားတာပါ။အကူအညီပေးမဲ့အထက်ကဒေါ်လာ93သန်းကျော်ကိုနိုင်ငံရဲ့ဝန်ကြီးဌာနကပေးမှာဖြစ်ပြီး89သန်းကျော်ကိုတော့အမေရိကန်နိုင်ငံကအကူအညီပေးရေးအရေးစီ USAID ကတစ်ဆင့်ပေးမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လေးဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာရီကတော့ဂျီမီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOA ရုပ်သံအစီအစဉ်ကိုတော့လိုင်းထိုမီတာ31 32 58တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေချပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းကျမတို့ Wine.2 Wine.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမ Thank you type ပါ။
This program has come to you from the Voice of America, Washington.